Welcome to the Voice of America in Burmese.
စတိမင်္ဂလာဖြာဖြာနဲ့ပြည်စုံနေမနေခင်ဖြစ်ကြပါစေခင်ဗျာ VO American တန်ရဲ့2019ခုနှစ်မေလ6ရက်စနေနေ့မနေခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ30 40 48 50တို့ကနေဖမ်းယူနာဆင်နေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေခင်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေခင်သတင်းတွေကိုမဆွမျက်မွန်နဲ့အတူကြီးညာပေးမှာပါ။ဥရောပ၃နိုင်ငံခရီးထွက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကအခုဗြိတိန်နိုင်ငံမှာရောက်နေပြီးဗြိတိန်ဘုရင်မကြီးနဲ့တွေ့ဆုံခဲ့ပါတယ်။အယ်ရှဘတ်စစ်တွေးကြော်ရဲ့လက်ချက်နဲ့ဆိုမားလီးယားမှာအမေရိကန်အထူးတပ်ဖွဲ့ဝင်တဦးတေဆုံးသွားပါပြီ။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကမြောက်ကိုရီးယားခေါင်းဆောင်ကိုမအောင်မြင်တဲ့လှုပ်ကြံမှုတွေနဲ့လှုပ်ကြံမှုစူးစမ်းတယ်လို့မြောက်ကိုရီးယားအစိုးရကဆွဆွဲလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်ရင
်ဟုတ်ကဲ့ပါခင်ဗျာ။ဆက်သွယ်ရေးပုံမှန်66ဂါကြီးကိုပြင်ဆင်ဖို့ရှိနေကြုံရုံကအကြံပြုချက်အပေါ်လူအခွင့်ရေးအဖွဲ့တစ်ခုပြောဆိုတာက
ကျွန်တော်တို့ဒီလူလက်ဆောင်ပြောဆိုခွင့်နေနဲ့ပတ်သက်လို့ပြောရင်တော့အမှ66ကအတိုင်းတာတစ်ခုအရာကန့်သက်ထားတယ်လို့ကျွန်တော်တို့မြင်ရတာပေါ့နော်
။သို့တော်လည်းရှင်နေဦးမင်းလူပြောကြားသွားတာဖြစ်ပါတယ်။ဒီအကြောင်းနဲ့အတူအမေရိကန်မြန်မာဆက်ဆံရေးနောက်ဆုံးအခြေအနေသမ္မတထရမ့်နဲ့ဩစတြေးလျဝန်ကြီးချုပ်တို့ဘာတွေသဘောတူညီကြကြသလဲ။တခါထိုင်းနိုင်ငံမှာလူမောင်ကိုကူးခံရသူတွေအဖမ်းခံရတဲ့အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်စုမြတ်မွန်တို့ကကြီးညာပါမယ်ခင်ဗျာ။
အယ်ရှဘပ်စစ်တွေးကြော်ရဲ့လက်ချက်နဲ့အမေရိကန်အထူးတပ်ဖွဲ့ဝင်တဦးတောက်ကြံတွေကဆိုမားလီးယားမှာတည်ဆုံခဲ့ရတယ်လို့ဆိုမားလီးယားစစ်သားတွေကိုအကူအညီပေးနေတဲ့အမေရိကန်အဖွဲ့တွေကနောက်ထပ်တပ်ဖွဲ့ဝင်၃ဦးနဲ့ဒဏ်ရာရရခဲ့တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။1993ခုနှစ်ကအသေးပြောက်များတဲ့စစ်ပွဲဖြစ်ပွားခဲ့ခြင်းကစပြီးအခုဆိုမားလီးယားမှာတည်ဆုံခဲ့ရတဲ့ Navy Seal အထူးတပ်ဖွဲ့ဝင်ဟာအယ်ရှဘပ်စစ်တွေးကြော်ရဲ့ချိန်မုံနဲ့ဆစ်စင်ရဲ့အတွင်းမှာတည်ဆုံခဲ့ရတဲ့ပရမအူးဆုံးသောအမေရိကန်တပ်ဖွဲ့ဝင်ဖြစ်ပါတယ်။အခုလိုကြာဆုံးမှုအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအထူးဝမ်းနဲ့ကြေကွဲကြောင်းတုံ့ပြန်လှော်ကိုကြာဆုံးသူရဲ့မိသားစုစီကိုပေးပို့ခဲ့တယ်လို့အမေရိကန်စစ်တပ်မှတာဝန်ထမ်းဆောင်နေသူတွေရဲ့လှုပ်ဆောင်မှုတွေအတွက်ဂုဏ်ပြုချီးကျူးခဲ့ပါတယ်။မိုဂါဒီရှုအနောက်ဖက်65ကီလိုအကွာကရွာငယ်ကလေးတွေအားမှာလက်နိုင်ငယ်တွေနဲ့ပစ်ခတ်မှုမှာတည်ဆုံသွားခဲ့တာဖြစ်ပါတယ်။နောက်အနည်းဆုံးအထူးတပ်သား2ဦးနဲ့စကားပြန်2ဦးနဲ့ဒဏ်ရာရရခဲ့တာပါ။အဖိုကြီးအနောက်ပိုင်းကဗာရီရွာကလေးမှာအတိုက်ခိုက်ခံရတာဖြစ်ပါတယ်။အာဖရိကဒေသတွင်အမေရိကန်စစ်ရေးလှုပ်ဆောင်မှုတွေအလုံးထိန်းချုပ်ရတဲ့အာဖရိကဒေသရဲ့တပ်မဟာတပ်မှူးကြီးကတော့အမေရိကန်တပ်တွေဟာဆိုမာလီယာမျိုးသားတပ်ဖွဲ့ဝင်တွေကိုအကြမ်းဉာဏ်နဲ့အကူအညီတွေပေးနေစမှာအခုလိုအတိုက်ခိုက်ခံရတာလို့ပြောပါတယ်
။ Israel နဲ့ Palestine ကြားသမိုင်းဝင်ငြင်းချမ်းရေးရအောင်ကြားဝေဆေးဆက်ပေးနိုင်မယ်လို့အမေရိကန်သမ္မတ Donald Trump ကအခိုင်အမာယုံကြည်နေပေမဲ့ဘယ်အစီအစဉ်နဲ့လုပ်မလဲဆိုတာတော့တိတိကျကျပြောကြားခြင်းမရှိပါဘူး။နှစ်ဖက်ကြားငြိမ်းချမ်းရေးသဘောတူညီမှုရဖို့မျှော်လင့်တယ်လို့ပါလက်စတိုင်းသမ္မတမာမွတ်အဘတ်စ်နဲ့တွေ့ဆုံစဉ်မှာသမ္မတထရမ့်ကအကြိမ်ကြိမ်ပြောကြားခဲ့ပါတယ်။ဒါပေမဲ့အစ္စရေးနိုင်ငံနဲ့ပါလက်စတိုင်းနိုင်ငံဆိုပြီးနှစ်နိုင်ငံအတူရှင်တွဲတည်ရှိမှုဆိုတာကိုမပြောခဲ့တယ်လို့ပါလက်စတိုင်းနိုင်ငံလို့လည်းရည်ညွှန်းခဲ့ခြင်းမရှိပါဘူး။အရင်အမေရိကန်အစိုးရတွေတုန်းကတော့နှစ်နိုင်ငံအတူရှင်တွဲတည်ရှိမှုဟာအစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးရဖို့ညှိနှိုင်းမှုအတွက်အရေးပါတဲ့ကိစ္စတစ်ခုအဖြစ်နဲ့လက်ခံထားခဲ့ကြတာဖြစ်ပါတယ်။အစ္စရေးဘက်ကတော့ပါလက်စတိုင်းနိုင်ငံတည်ရှိရေးဆိုတာကိုလက်မခံပယ်ချထားတာပါ။သမ္မတထရမ့်အနေနဲ့နှစ်နိုင်ငံတည်ရှိမှုကိုမဆန့်ကျင်သလိုဖြစ်နိုင်မဲ့နီလန်အားလုံးအတွက်လမ်းဖွင့်ထားပါတယ်လို့အမေရိကန်တာဝန်ရှိသူတွေကတော့အလေးအနက်ပြောကြားခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့ကိုယ်တိုင်ငြိမ်းချမ်းရေးဆွေးနွေးပွဲကဆုံးဖြတ်သဘောတူညီမှုရလဒ်တွေအတိုင်းအမေရိကန်ကလက်ခံမှာဖြစ်တယ်လို့ဆိုပါတယ်။အရှိလေပိုင်းငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆနိုင်ဖို့အင်မြူရောကစူးစမ်းနေချိန်မှာအကဲဆက်တဲ့ပါလက်စတိုင်းနိုင်ငံတည်ရှိမှုကိစ္စကိုသမ္မတထရမ့်ကပြောဖို့တွန်းဆုံနေတာဖြစ်တယ်လို့လေ့လာသူတချို့ကသုံးသပ်ကြပါတယ်။ပါလက်စတိုင်းနဲ့အစ္စရေးကိစ္စမှာအမေရိကန်ဟာဗန်မလိုက်တဲ့ဂျားဝင်ညှိနှိုင်းပေးသူမဟုတ်ဘူးလို့ပါလက်စတိုင်းအများစုကတော့မြင်နေကြပါတယ်ရှင်။
စီးရီးယားမှာအပြစ်ခံအရှိန်လျှော့ချရေးနေမည်ဖြစ်တဲ့တတ်မှတ်ဖို့အတွက်အဆုတ်ပြုထားချက်ဟာစီးရီးယားစံတော်ချိန်ညတကောင်ရံမှာစတင်အသက်ဝင်မှာဖြစ်ပါတယ်။အဲ့ဒီချိန်ရောက်ရင်အမေရိကန်တွေဥဆောင်တဲ့မဟာမိတ်အဖွဲ့တွေရဲ့လေယာဉ်တွေကိုပြန်တန်းခွင့်ပိတ်ထားမယ်လို့ရုရှားကပြောပါတယ်။အထူးသဖြင့်နိုင်ငံတကာ မဟာမိတ်တပ်ဖွဲ့ဝင်တွေအနေနဲ့ဒီအပြစ်ခံအရှိန်လျှော့ချရေးနေမြေတဲ့လေကြောင်းပြန်တမ်းမှုကိုအကြောင်းကြားသည်ဖြစ်စေမကြားဘဲဖြစ်စေဖြတ်တန်းခွင့်မရှိပါဘူးလို့ကဇက်စတန်မှာကျင်းပတဲ့ငင်းချင်းဆွေးနွေးပွဲတက်ရောက်လာတဲ့ရုရှားကိုယ်စားလှယ်အလက်ဆန်ဒရာလာဗရန်ယက်ကတောက်ကြနေမှာရုရှားသတင်းမီဒီယာကိုပြောပါတယ်။ရုရှားတူရကီနဲ့အီရန်တို့ဟာဆီးရီးယား6နှစ်ကြာစစ်ပွဲအဆုံးသတ်ရေးကြိုးပမ်းမှုအနေနဲ့ရုရှားအဆိုပြုတဲ့အပြစ်ခံအရှိန်လျှော့ချရေးနေမြေဆီးရီးယားမှာထူထောင်မှုကြံတဲ့ပရင်းတွေမှာသဘောတူပါတယ်။ဒီဆီးရီးယားအပြစ်ခံရစေအမတ်ခံတဲ့နိုင်ငံ၃နိုင်ငံကိုယ်စားလှယ်တွေဟာကဇက်စတန်နိုင်ငံမြို့တော်အက်စတနာမှာအခုနောက်ဆုံးကျင်းပတဲ့ငင်းချင်းဆွေးနွေးပွဲပြီးမှတ်တမ်းစာချုပ်လိုလက်မှတ်ရေးထိုးတာပါ။ဒီအဆိုပြုချက်ကနေဆီးရီးယားနိုင်ငံတွေကတပ်မတ်နေမြေတွေမှာတိုက်ပွဲတွေလျှော့ချရတဲ့လူအတာတွေကိုလှုပ်ဆောင်ဖို့အတွက်ပန်ကြားထားပါတယ်။
အမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်းစရာမလိုပဲစက်တင်ဘာလအထိပုံမှန်လည်ပတ်နိုင်စေဖို့အသုံးစရိတ်ဒေါ်လာတန်ပေါင်းတသန်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်။အသုံးစရိတ်ဥပဒေကြမ်းကိုလွှတ်တော်မှတညီတညွတ်ထဲအတည်ပြုနိုင်ခဲ့ပြီးတဲ့နောက်သမ္မတထရမ့်ကတောက်ကြနေကလက်မှတ်ထိုးပြဋ္ဌာန်းလိုက်ပြီးဆိုတာကိုအင်မြူရောပြောခွင့်ရသူတဦးဖြစ်တဲ့ဆာရာဟာဂတ်ဘီဆန်ဒါစ်ကအတည်ပြုပြောကြားခဲ့ပါတယ်။အခုလိုဥပဒေပြဋ္ဌာန်းလိုက်နိုင်တဲ့အတွက်တောက်ကြနေတကောင်ချင်းကစလို့အစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်းထားလိုက်ရမယ့်အခြေအနေကိုကြော်လွှားနိုင်ပြီးတော့2019ခုနှစ်ဗန္ဒာနှစ်ကုန်မဲ့စက်တင်ဘာ30ရက်နေ့အထိအစိုးရလုပ်ငန်းတွေပုံမှန်လည်ပတ်နိုင်မှာဖြစ်ပါတယ်။လွှတ်တော်ကောင်းဆောင်တွေနဲ့အင်မြူရောကြားမှာသတင်းပန်းနဲ့ချီညှိနှိုင်းဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုဥပဒေပြဋ္ဌာန်းနိုင်ခဲ့တာလည်းဖြစ်ပါတယ်။ညှိနှိုင်းမှုတွေအရအခုဘတ်ဂျက်ထဲမှာအမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားတိုင်းကာဖို့အသုံးစရိတ်မပါဝင်သလိုပြည်ထောင်စုဖြတ်ချမှုကူညီပေးနေတဲ့အမျိုးသမီးကျန်းမာရေးအဖွဲ့တွေအတွက်အစိုးရထောက်ပံ့ရေးဆက်ပေးထားရမှာဖြစ်ပါတယ်ရှင်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဥရောပသုံးနိုင်ငံသတင်းတပတ်ကြားခီးထွက်နေတဲ့ဒေါန်ဆန်းစုကြည်ကသူ့ရဲ့ခီးစဉ်နောက်ဆုံးခီးတစ်ထောက်ဖြစ်နေဗြိတိန်နိုင်ငံကိုရောက်နေပါတယ်။ကျင်းတဲ့ပရင်းနေလန်ဒန်ကိုရောက်လာတဲ့ဒေါန်ဆန်းစုကြည်ကတောက်ကြံနေမှာဗြိတိန်ပြည်မကြီးအဲလစ်ဇဘက်နဲ့တွေ့ဆုံခဲ့တယ်လို့အင်ရှိမင်းသားချားလ်စ်နဲ့လည်းတရားတွေ့ဆုံခဲ့ပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘိုရစ်ဂျွန်ဆန်နဲ့လည်းတွေ့ဆုံမှုစီစဉ်ထားတာဖြစ်ပြီးနှစ်နိုင်ငံကြားကုန်သွယ်စည်းပွားရေးဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးဖို့ရှိပါတယ်။ဒါအပြင်ဗြိတိရှ်လွှတ်တော်နဲ့အစိုးရပိုင်းတာဝန်ရှိသူတွေကိုတွေ့ဆုံမှာဖြစ်တဲ့အပြင်လန်ဒန်ရောက်မြန်မာမိသားစုတွေနဲ့တော့တွေ့ဆုံခဲ့ပါတယ်။တနင်္လာနေ့ကျရင်လန်ဒန်မြို့ရဲ့အထင်ကြီးကဂုဏ်းဆောင်စုတစ်ခုဖြစ်တဲ့ Freedom of the City of London စုကိုဒေါန်ဆန်းစုကြည်လက်ခံရယူမှာပါ။အဲဒီနောက်မြန်မာနိုင်ငံကိုပြန်ပြီးမထွက်ခွာခင်အင်္ဂါနေ့မှာတော့လန်ဒန်မြန်မာတန်ရုံမိသားစုတွေဗြိတိန်ရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဗြိတိန်မှသွားနိုင်ငံမတိုင်ခင်သွားရောက်ခဲ့တဲ့အီတလီခီးစင်မှာတော့ဒေါန်ဆန်းစုကြည်ဟာအီတလီဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးပုန်ဟန်းမင်းကြီးတို့နဲ့တရားစီတွေ့ဆုံခဲ့တဲ့အပြင်အီတလီအထက်လွှတ်တော်မှလည်းနှိမ်ကွန်းပြောကြားခဲ့ပါတယ်။ဥရောပခီးစင်တွင်ပထမဆုံးသွားရောက်ခဲ့ဘယ်လ်ဂျီယမ်ခီးစင်မှာတော့ဥရောပတမကရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ရီဂါမိုဂါရီနီဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်အပါအဝင် EU တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ဘယ်လ်ဂျီယမ်ဘီယင်ဖလစ်ပါနဲ့လည်းတရားတွေ့ဆုံခဲ့ပါတယ်
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ပတ်သက်တဲ့သတင်းမှတွေအွန်လိုင်းပေါ်မှာဖြန့်နေသူတွေထဲမှာတက်မတော်အဖွဲ့အစည်းတွေပါဝင်နေသလားဆိုပြီး NLD အကြီးအကဲတယောက်ကတန်တရားနဲ့ပြောကြားခဲ့တာကိုတက်မတော်ဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်တမရဦးထင်ကျော်ယာရုကနေနှုတ်ထွက်တယ်ဆိုတဲ့သတင်း NLD ပါတီဗဟုအလုံးမှုဆောင်စည်းဝေးပွဲမှာသူရဦးရွှေမန်တက်ရောက်တယ်ဆိုတဲ့သတင်းတွေဟာမဟုတ်မှန်ကြောင်းအတွင်းရေးမှုအဖွဲ့ဝင်ဦးဝင်းထိန်ကမေလ၄ရက်နေ့ကသတင်းတောက်တွေကိုနေပြည်တော်မှာရှင်းလင်းပြောကြားခဲ့ပါတယ်အဲ့ဒီရှင်းလင်းပွဲမှာဦးဝင်းထိန်ကသတင်းမှားတွေကိုဘယ်သူတွေဖြန့်နေတယ်လဲဆိုတာပြောရခက်ကြောင်းနဲ့ကြန့်ခိုင်ရေးကပဲလုပ်သလားအချို့တက်မတော်အဖွဲ့အစည်းတွေကပဲလုပ်သလား NLD ကိုမလိုလားတဲ့ IT ကျွမ်းကျင်သူတွေကပဲလုပ်သလားမှန်းဆရခက်ခဲတယ်လို့ပြောကြားခဲ့တာပါအစိုးရကအမျိုးသားပြန်လည်တင်မြှင့်ရေးကိုဆောင်ရွက်နေတဲ့ကာလမှာ NLD ပါတီပြောခွင့်ရတာဝန်ရှိသူတယောက်ကစီးလုံးမှုကိုထိခိုက်စေတဲ့အပြောမျိုးနဲ့တက်မတော်အပေါ်အခြေအမြစ်မရှိပုတ်ခတ်ပြောဆိုတာကိုပြင်းထန်စွာကန့်ကွက်တယ်လို့တက်မတော်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒါရီမက ကလိုအပ်သလိုတုံ့ပြန်ဆောင်ရွက်သွားမယ်လို့လည်းမေလ9ရက်နေ့ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တန်တရားစိတ်နဲ့တံမတော်ပေါ်ထဲ့သွင်းပုတ်ခတ်ပြောဆိုတာတွေဟာတံမတော်ရဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်လို့လည်းဆိုထားပါတယ်။အဲ့လိုပြောခဲ့တဲ့အတွက်ပုဂ္ဂိုလ်တဦးအဖွဲ့အစည်းတစ်ခုရဲ့ဂုံတိတ်ခါကိုတမင်ထိခိုက်စေသောအရေးအသားနှင့်လူ့အခွင့်အရေးကိုထိခိုက်စေသောအရေးအသားမျိုးဖော်ပြခြင်းမှရှောင်ကျဉ်ခြင်းဆိုတဲ့သတင်းမီဒီယာသမားတွေလိုက်နာရတဲ့ဥပဒေပြဋ္ဌာန်းချက်ကိုတော့ချိုးဖောက်အောင်အားပေးအားမြောက်ပြုရာရောက်တယ်လို့လည်းတက်မတော်ကတုံ့ပြန်ထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတွေကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်ကိုမအောင်မြင်တဲ့လှုပ်ကြံမှုတွေနဲ့လှုပ်ကြံဖို့အတွက်ကြိုးစားခဲ့တယ်လို့မြောက်ကိုရီးယားအစိုးရကတောက်ကြံနေမှာဆွဆွဲလိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားကတချို့အဖွဲ့တွေကအခုလိုလှုပ်ကြံဖို့အဖွဲ့ဝင်တွေကိုဆေးလွတ်တာကိုရှာဖွေဖော်ထုတ်ပြီးရရဆက်ဆက်ချိန်မုံပြစ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားလုံခြုံရေးဆိုင်ရာဝန်ကြီးရဲ့ပြောကြားချက်ကိုကိုကာဘီနိုင်ငံပိုင်သတင်းမှာဖော်ပြထားတာပါ။မြောက်ကိုရီးယားနိုင်ငံသားလုံခြုံရေးဝန်ကြီးဌာနအဆိုအရအမေရိကန်နဲ့တောင်ကိုရီးယားကတချို့တွေဟာမြောက်ကိုရီးယားနိုင်ငံသားတွေကိုခေါင်းဆောင်ကင်ဂျွန်အုန်ရဲ့လှုပ်ရှားမှုတွေခြေရခံဖို့လိုအပ်တဲ့ဂျိုရုဆက်သွေးပစ္စည်းလိုပစ္စည်းတွေအပြင်ငွေပါပေးပြီးလှုပ်ကြံဖို့အတင်းကျပ်ခိုင်းစေခဲ့တယ်လို့ဖော်ပြထားပါတယ်။ကင်လို့ဖော်ပြထားတဲ့မြောက်ကိုရီးယားနိုင်ငံသားနဲ့တချို့တို့ကြားပူးပေါင်းလှုပ်ဆောင်မှုဟာ2014ခုနှစ်ခရစ်ကစတင်ခဲ့တာဖြစ်ပြီးသူရုရှားမှာအလုပ်သွားလို့ဆင်ကတချို့တွေကသူ့ကိုချဉ်းကပ်ခဲ့တာလို့ဆိုပါတယ်။သူထာနေကိုပြန်တဲ့အခါမှာတချို့တွေကသူ့ကိုထတ်တလဲလဲဆက်သွယ်ခဲ့တယ်လို့ပြီးခဲ့တဲ့လထဲမှာတော့သူ့ကိုဇီဝဓာတုအစိတ်လက်နဲ့တုံးပြီးလှုပ်ကြံမှုပြောကြားခဲ့တယ်လို့ပြောပါတယ်။မြောက်ကိုရီးယားအစိုးရကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အခုလိုလှုပ်ကြံဖို့အတွက်ကြံစီမှုရှိတယ်ဆိုတာကိုဘယ်လိုသိရှိခဲ့တယ်၊တီးမှုအတွက်ဘယ်သူတွေကိုဖမ်းဆီးထားတယ်ဆိုတာတွေကိုတော့အသေးစိတ်ဖော်ပြမထားပါဘူး။အခုလိုဆွဆွဲမှုတွေနဲ့ပတ်သက်ပြီးအမေရိကန်ထောက်လှမ်းရေး CIA ကတော့မှတ်ချက်တစ်စုံတရာပေးဖို့အတွက်ညှင်းဆိုပါတယ်
။တောင်အာရှခုနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိုပြသတဲ့အနေနဲ့ဆက်သွယ်ရေးဂျိုရုတလုံးကိုအိန္ဒိယနိုင်ငံကတောက်ကြနေကလွှတ်တင်ခဲ့ပါတယ်။အိန္ဒိယအစိုးရကအကုန်ကျခံတဲ့ဒေါ်လာတန်း80တန်းဂျိုရုလွှတ်တင်ရေးစီမံကိန်းမှာအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊နီပေါ၊သီရီလင်္ကာ၊ဘူတန်၊အာဖဂန်နစ္စတန်နဲ့မော်လ်ဒီဗ်နိုင်ငံတို့ပါဝင်ပါတယ်။ဒါပေမဲ့အိန္ဒိယနဲ့နျူကလ িয়ার ပြိုင်ဘက်ပါကစ္စတန်နိုင်ငံတို့ဒီစီမံကိန်းထဲမှာမပါဝင်ပါဘူး။တောက်ကြနေကဂျိုရုလွှတ်တင်ပြီးမှနိုင်ငံ9နိုင်ငံခေါင်းဆောင်တွေဗီဒီယိုကွန်ဖရင့်လုပ်ပြီးတော့မိန့်ခွန်းပြောခဲ့ကြပါတယ်။ဒေတာရင်းမှာရှိတဲ့ပြည်သူတန်းတထောင်ခွဲအတွက်စီပေါ်ရေးတိုးတက်မဲ့မျှော်လင့်ချက်တွေပြည့်မြင့်အောင်ကူညီပေးမဲ့ဘာနဲ့မှမတူတဲ့စီမံကိန်းဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောကြားခဲ့ပါတယ်ရှင
်။စနေနေ့မနေ့ကင်းထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆူမြတ်မွန်တို့ကပြောပြခဲ့ကြတာပါ။အခုတော့အမေရိကန်မြန်မာဆက်ဆံရေးအခြေအနေအရင်တင်ဆက်ပါမယ်။မြန်မာနဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးဟာအလွန်ကောင်းမွန်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနအကြီးတန်းအရာရှိတဦးကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံနဲ့ယင်းနီမြို့နံမှုတွေမြန်မာနိုင်ငံမှာတိုးလာနေတာနဲ့အမျှမြန်မာနိုင်ငံဟာတရုတ်နဲ့ဆက်ဆံရေးပိုပြီးနီးကပ်လာနေတယ်လို့ထင်မြင်ချက်တွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။ VOA သတင်းတောက်ဂျိုးဖရီမန်သတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ကပြောပြမှာဖြစ်ပါတယ်။
မြန်မာနိုင်ငံကတရုတ်နိုင်ငံနဲ့ဆက်ဆံရေးပိုပြီးတော့နီးကပ်လာနေတယ်လို့ထင်မြင်ချက်တွေထွက်ပေါ်နေတဲ့ကြားမှာပဲမြန်မာနဲ့အမေရိကန်ကြားမှာအလွန်ကောင်းမွန်တဲ့ဆက်ဆံရေးရှိနေတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနရဲ့ထိတ်တန့်တာဝန်ရှိသူတို့ကပြောလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဥရောပနိုင်ငံတွေကိုခီးသွားနေတာကြောင့်အမေရိကန်နိုင်ငံသား၏ဝန်ကြီး Rex Tillerson နဲ့ Washington DC မှာခုတစ်ပတ်တွေ့ဆုံခြင်းမရှိခဲ့ပါဘူး။အမေရိကန်နဲ့ ASEAN အဖွဲ့ဝင်တွေကြားမှာပြောကြားတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြန်ပြီးမြင့်တင်လှုပ်ဆောင်တဲ့အနေနဲ့အမေရိကန်နိုင်ငံသား၏ဝန်ကြီး Tillerson ဟာ ASEAN နိုင်ငံသား၏ဝန်ကြီးတွေနဲ့တွေ့ဆုံခဲ့တာဖြစ်တယ်လို့နိုင်ငံသား၏ဝန်ကြီးဌာနကပြောပါတယ်။ဒီတွေ့ဆုံမှုအတွင်းဒေါ်ဆန်းစုကြည်မပါဝင်တာဟာခီးစဉ်တိုက်နေတာကြောင့်ဖြစ်တယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေးရာဌာနကဒုလက်ထောက်နိုင်ငံသား၏ဝန်ကြီးပက်ထရစ်မာဖီကဒေတာရင်းဒရင်းတောက်တွေကိုပြောကြားခဲ့ပါတယ်
။အမေရိကန်နဲ့မြန်မာနိုင်ငံကြားဆက်ဆံရေးကအလွန်ကိုကောင်းနေဆိုတာကိုကျွန်တော်အနေနဲ့အလေးပေးပြောချင်ပါတယ
်။ဒီတွေ့ဆုံပွဲကိုမြန်မာနိုင်ငံရဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းတက်ရောက်ပြီးဒေါ်ဆန်းစုကြည်ပေးလိုက်တဲ့စာကိုဝင်းကြီးတယ်လဆင်ကိုပေးခဲ့ကြောင်းမစ္စတာမာဖီကပြောပါရယ်ဒါပေမဲ့အဲ့ဒီစာမှာဗာရေးထားတယ်ဆိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးဒေါ်ဆန်းစုကြည်ဟာနိုင်ငံတကာခီးစဉ်တစ်ခုသွားဖို့ဒီမတိုင်ခင်ကလေးကစီစဉ်တာဖြစ်တာကြောင့်မလာနိုင်တာဖြစ်တယ်လို့သူကရှင်းပြခဲ့ပါရယ်ဒေါ်ဆန်းစုကြည်ဟာအခုဥရောပကိုရောက်နေပါရယ်ဒီခီးစဉ်ကနိုင်ငံသားရေးဝန်ကြီးတွေဝါရှင်တန်မှာတွေ့ဖို့မစီစဉ်ကလေးကလှုပ်ထားပြီးသားဖြစ်ပါရယ်ဒေါ်ဆန်းစုကြည်ဟာပြီးခဲ့တဲ့သမ္မတအိုဘားမားအစိုးရနဲ့နီးကပ်တဲ့ဆက်ဆံရေးရှိခဲ့တာဖြစ်ပြီးသ သမ္မတအိုဘားမားဆိုရလက်ထက်မှာမြန်မာနိုင်ငံပေါ်ထားရှိတဲ့တံခတ်ပိတ်ဆို့မှုတွေကိုပြန်ရုပ်သိမ်းခဲ့တာဖြစ်ပါတယ်။လက်ရှိအမေရိကန်သမ္မတထရမ့်ဆိုရကလည်းအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ကြိုးပမ်းခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံမှုတွေအပြင်သမ္မတထရမ့်ကထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့ဖိလစ်ပိုင်သမ္မတရိုဒီကိုဒူတာတေးတို့ကိုအင်ဖြူရောကိုလာရောက်လည်ပတ်ဖို့တီးခြားစီဖိတ်ကြားခဲ့ပါတယ်။အဲ့လိုဖိတ်ကြားခဲ့တဲ့အတွက်လူ့ခွင့်ရေးအဖွဲ့ရဲ့ဝေဖန်တာကိုခံခဲ့ရပါတယ်။ဒီလိုဖိတ်ကြားမှုတွေအပြင်မြန်မာနိုင်ငံအပေါ်မှာအာယုံသိပ်မဆိုင်တာနဲ့ TPP အဖွဲ့ကနေအမေရိကန်နှုတ်ထွက်လိုက်တာတွေကြောင့်အမေရိကန်ဆိုရဟာလူ့ခွင့်ရေးချိုးဖောက်မှုတွေကိုလစ်လျူရှုထားခြင်းမုံရတဲ့ဆိုတဲ့သဘောမျိုးဖြစ်စေတဲ့အပြင်ဒီဒေတာနဲ့ပတ်သက်ပြီးအမြင်မရှိဘူးဆိုပြီးဝေဖန်ခံနေရတာဖြစ်ပါတယ်။ကြာတာရေးတွေကတွေးဆမှုအတွင်းမှာတောင်တရုတ်ပင်လယ်တွေကနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေနဲ့မြောက်ကိုရီးယားကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပြီးတော့အာဆီယံနိုင်ငံတွေအနေနဲ့မြောက်ကိုရီးယားဆိုရနဲ့မပတ်သက်ဖို့အမေရိကန်နိုင်ငံသားဝန်ကြီးထေလဆင်ကတိုက်တွန်းခဲ့တယ်လို့သတင်းတွေကဆိုပါရယ်။ထိုင်းနိုင်ငံမှာရှိနေတဲ့အရှေ့တောင်အာရှလေ့လာရေးဌာနရဲ့ကတိကပေါ်ချမ်ဘတ်ကတော့အခုလိုပြောပါရယ်
။မြန်မာနိုင်ငံဟာအခုလောလောဆယ်မှာတရုတ်နိုင်ငံဘက်ကိုပို့ပြီးတော့တိမ့်နေဆိုတာကတော့သိအံ့ဩစရာမရှိပါဘူး။ထရန့်အစိုးရကသူ့ရဲ့နိုင်ငံသားကြီးမူဝါဒနဲ့ပတ်သက်ပြီးဘာလို့ရမှန်းမသိဖြစ်နေပုံရတဲ့အချိန်မှာတရုတ်အစိုးရဘက်ကယင်းနီးမြုပ်နှံမှုတွေအများအများလှုပ်ဖို့နဲ့UDA လို့ခေါ်တဲ့တရားဝင်ဖွံ့ဖြိုးတိုးတက်ရေးအထောက်အကူတွေပေးဖို့ဆန္ဒရှိနေပါတယ်
။မြန်မာနိုင်ငံဟာမကြာသေးခင်ကပဲတရုတ်နိုင်ငံကိုရေနံတင်ဖို့သဘောတူညီခဲ့ပြီးတိုင်းဒေသလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးတာမှာတရုတ်နိုင်ငံဟာအရေးပါတဲ့အခန်းကဏ္ဍမှာရှိနေတာဖြစ်ပါတယ်။ဒါပြင်ပြီးခဲ့တဲ့လတုန်းကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားအငင်းပွားမှုကိုတရုတ်ဆိုရအနေနဲ့ဂျားဝင်ဆောင်ရွက်ပေးနိုင်တယ်လို့တရုတ်တာဝန်ရှိသူတို့ကရိုက်တာသတင်းကိုပြောကြားခဲ့ပါတယ်။ဒါပေမဲ့တခြားနိုင်ငံတခုကိုအသုံးချပြီးတော့ကိုယ်နိုင်ငံရဲ့ဆက်ဆံရေးကိုတိုးမြှင့်လာအောင်လှုပ်ဆောင်သွားမှာမဟုတ်ဘူးလို့မြန်မာနိုင်ငံသားဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူတူကတော့အခုသတင်းပတ်အစောပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ
။သောရရှင်များရှင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်နိုင်ငံတကာရဲ့မြန်မာပြည်ပေါ်ရေးယူပိတ်ဆို့မှုတွေအားလုံးရောကျသွားတယ်ဆိုပေမဲ့မြမငင်းချင်းရေရခိုင်ရေးစားတာတွေနဲ့ပတ်သက်လို့တော့ဖိအားတွေရင်ဆိုင်နေရဆဲပါဒေါ်ဆဲစုကြည်ဟာဆိုရင်လဲပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲဥရောပခရီးစဉ်နောက်မကြခင်ဆိုရင်တရုတ်ခရီးစဉ်စသဖြင့်နိုင်ငံတကာဆက်ဆံရေးတွေမှာမြမအစိုးရကိုစားအဓိကဆောင်ရွက်နေသူဖြစ်ပါတယ်။ဒါကြောင့်ဒေါ်ဆဲစုကြည်ရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ချမယ်ဆိုရင်ဒိုင်းရိုက်လီလိုက်စစ်စစ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုဆွေးနွေးလို့တဲ့အမြင်အယူဆမေးခွန်းတွေကိုလည်းကြိုတင်ပေးပို့ချလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bambies@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-2-3-2-5-5-5-4ဖြစ်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့တော်ရရှိတွေကိုဖိတ်ခေါ်ပါရစေ
။ဒီကနေ့စနေည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်မှာတော်ရရှိတွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ American Australia ဆက်ဆံရေးကြည့်အောင်ပါ။ American နဲ့ Australia နှစ်နိုင်ငံကြားရင်းနှီးတဲ့ဆက်ဆံရေးရှိပါတယ်ဆိုတာကို American သမ္မတ Donald Trump နဲ့ Australia ဝန်ကြီးချုပ် Malcolm Turnbull တို့ထပ်မံအတည်ပြုခဲ့ကြပါတယ်။ဒုတိယဒုက္ခသည်လက်ခံရေးသဘောတူညီမှုနဲ့ပတ်သက်လို့ခေါင်းဆောင်နှစ်ဦးဒီနှစ်စာမိုင်းကတယ်လီဖုန်းပေါ်မှာအငင်းပွားခဲ့ကြပြီးနောက်မှာပထမဦးဆုံးအကြိမ်ဖြစ်ဂျာတာပရင်းနီကနယူးယောက်မြို့မှာလူချင်းတွေ့ဆုံခဲ့ကြတာပါသူတို့နှစ်ဦးကိုယင်းနီမြင်ရတဲ့အတွက်နှစ်နိုင်ငံကြားတင်းမာမှုတွေပြေလျော့သွားပုံရတဲ့အကြောင်းဆစ်ဒနီမြို့ကနေဖီလ်မာဆာသတင်းပေးပို့ထားပါတယ်မတ်စုမြတ်မုံကဆက်ပြီးပြောပြမှာပါ
ဩစတြေးလျနိုင်ငံပြင်ပကျွန်းတွေမှာထိမ့်သိမ်းထားတဲ့ဒုက္ခသည်တွေကိုအမေရိကန်ကလက်ခံရေးအတွက်အရင်အိုဘားမားအစိုးရနဲ့ဩစတြေးလျအစိုးရတို့သဘောတူထားခဲ့ကြတာပါ။ဒါပေမဲ့သမ္မတသစ်ဒေါ်နယ်ထရမ့်ကတော့ဘာကြောင့်လက်ခံရမှာလဲဆိုတာမျိုးဝန်ကြီးချုပ်မာကွန်တမ်ဘယ်နဲ့နှစ်ဆန်းပိုင်းကတယ်လီဖုန်းဆက်သွယ်စကားပြောစဉ်အခြေအကျဉ်ဖြစ်ခဲ့ကြတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာအမေရိကန်နဲ့ဩစတြေးလျဆက်ဆံရေးအပေါ်မေးခွန်းထုတ်စရာဖြစ်ခဲ့တာပါ။ဂျာတာရီနီကတော့သမ္မတထရမ့်နဲ့ဝန်ကြီးချုပ်တမ်ဘယ်တို့နယူးယောက်မြို့မှာပြုံပြုံရွှင်ရွှင်တွေ့ဆုံခဲ့ကြတာကိုမြင်ရတဲ့အတွက်တင်းမာမှုတွေပြေလျော့သွားခဲ့ပုံရပြီးဒုက္ခသည်လက်ခံရေးကလည်းသဘောတူထားတဲ့အတိုင်းဖြစ်လာမဲ့ပုံရပါတယ်။သူတို့နှစ်ယောက်ဖုန်းပြောစဉ်မှာအခြေအတင်ဖြစ်ခဲ့တဲ့ဆိုတဲ့သတင်းတွေကသတင်းမှားတွေဖြစ်တယ်လို့သမ္မတထရမ့်ကဆိုခဲ့ပြီးနှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးကိုချီးမြှောက်ပြောကြားခဲ့ပါတယ်
။ American Australia are old friends and really natural partners. And with your help, we will remain so for a very, very long time.
American and Australia တို့ဟာမိတ်ဆွေဟောင်းတွေမိတ်ဖက်တွေဖြစ်ပါတယ်။နောက်နှစ်ပေါင်းများစွာအထိလဲဆက်ဆံရေးကဒီတိုင်းဆက်ရှိသွားမှာဖြစ်ပါတယ
်။အခုလိုအခြေအနေကိုမြင်ရတဲ့အတွက်လွန်ခဲ့တဲ့3လအတွင်းနှစ်နိုင်ငံဆက်ဆံရေးအပေါ်စိုးရိမ်နေကြတဲ့ Canberra ကနိုင်ငံရေးအတိုင်းဝိုင်းအတွက်စိတ်သက်သာရာရစေလိမ့်မယ်လို့ Sydney တက္ကသိုလ်က American လေးလာရေးဌာနရဲ့သုတေသီ Brandon Thomas News ကဆိုပါတယ်။
I think it did shock the Australian side quite a bit, but obviously 3 months
Australia ဘက်ကတော်တော်လေးအံ့ဩသွားကြမယ်လို့ကျွန်တော်ထင်ပါတယ်။အချိန်ကလည်း3လတော့ကြာသွားပါပြီ။ Now ဒူးသမရပင့်စ်ရောသမရထရန့်ပါသဘောတူညီထားတာကိုထပ်ပြီးအတည်ပြုခဲ့တယ်ဆိုတော့ Australia အစိုးရဘက်ကအတော်ကိုစိတ်သက်သာရာရာသွားမှတည်ကြပါတယ်
။ American Lee Indian Timor Intrepid ပေါ်မှာဂျာတာဘရင်းညကသမရထရန့်နဲ့မိနစ်30တွေ့ဆုံဖို့ဝင်ကြီးချုပ်တန်ဘဲ3နာရီလောက်ဆောင်ခဲ့ရတာကမလေးစားတဲ့လုပ်ရဖြစ်တယ်လို့ Australia အတိုက်ခံ Labor Party ကောင်းဆောင် Bill Shorten ကပြောပါတယ်။ဒါပေမဲ့လည်း American ပြည်တွင်းနိုင်ငံရေးအခြေအနေကြောင့်သမရလာတွေးချိန်နောက်ကျရတာဖြစ်တယ်လို့ Australia တုံ့သက်သူတော်တော်များများကတော့နားလည်ထားကြပါတယ်။ American မှာအရေးကြီးတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကြမ်းကိုအောက်လွှတ်တော်မှာအတည်ပြုနိုင်ခဲ့တဲ့အတွက်သမရ Trump နယူးယောက်မြို့စီလာဖို့အတွက်နောက်ကျခဲ့တာဖြစ်ပါတယ်။အာရှပစိဖိတ်ဒေသတည်ငြိမ်အေးချမ်းရေးအတွက်အမေရိကန်ကကူညီဖို့တန်တိတ်ထန်ခိုင်မာတယ်ဆိုတာကိုသမ္မတထရမ့်ကထပ်ပြီးပြောကြားခဲ့တဲ့အတွက်ဩစတြေးလျဝန်ကြီးချုပ်ကတော့စောင့်ရချိန်ကိုသိတ်ဂရုစိုက်ပုံမရဘူးလို့သတင်းတာဖီလ်မာဆာကပြောပါတယ်။စီးပွားရေးအမျိုးသားလုံခြုံရေးဆိုင်ရာစိုးရိမ်မှုတွေအပြင်လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုခေါင်းဆောင်နှစ်ယောက်ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာအမေရိကန်ဩစတြေးလျဆက်ဆံရေးပြန်လည်ကောင်းမွန်နေပြီလို့အကဲခတ်တွေကယုံကြည်ကြပါတယ်။ဩစတြေးလျနဲ့အမေရိကန်ကြားမှာနှစ်နိုင်ငံစစ်ရေးအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေစတင်ခဲ့တာကလည်း1950ပြည့်နှစ်ပိုင်းတွေကဖြစ်ပါတယ်။ဩစတြေးလျနိုင်ငံကိုတရားဝင်ခရီးစဉ်နဲ့လာရောက်မယ်လို့လည်းအမေရိကန်သမ္မတထရမ့်ကကတိပေးခဲ့ပါတယ်ရှင်
။မာဆူမြင့်မွန်တင်ပြခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံသားတွေလူကုန်မှုခံရတဲ့အကြောင်းမပြောခင်အခုတော့ပြည်တွင်းဥပဒေပြင်ဆင်ရေးအခြေအနေပြောပြခြင်းပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးဟာအာမခံပေးတဲ့ပုံမှန်အဖြစ်ပြန်လည်ပြင်ဆင်သတ်မှတ်တဲ့ကြောင်းပြည်တော်စုရှိနေချုပ်ယုံရဲ့အကြံပြုချက်ကို HRC အာရှလူခွင့်ရေးကော်မရှင်ကကြိုးဆိုလိုက်ပြီးပုံမှန်66ဂါကြီးမှာပြင်ဆင်စရာအချက်တွေရှိနေတဲ့ကြောင်း HRC ကပြောပါတယ်ဒီအကြောင်းကိုစပီးနားဆင်ရမှာပါ2013ခုနှစ်တုန်းကပြဋ္ဌာန်းခဲ့ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုမှုနဲ့ပတ်သက်လို့လူအများရဲ့ဝေဖန်ခြင်းခံရတဲ့စစ်သွေးဥပဒေပုံမှန်66ဂါကြီးဟာအာမခံပေးတဲ့ပုံမှန်အဖြစ်ပြန်လည်ပြင်ဆင်သတ်မှတ်တဲ့လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုပြည်ထောင်စုရှိနေချုပ်ယုံကအကြံပြုထားတယ်လို့ NLD အစိုးရတနှစ်ပြည့်လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးမေလ4ရက်ကြာသာပတေးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှိနေချုပ်ယုံရဲ့အတွင်းဝန်ဒေါ်နုနုရင်ကအခုလိုပြောဆိုသွားပါတယ
်ဒီကျဲဒီကျက်ပေါ်မှာဒီမှာတော့စစ်ကျက်တွေစစ်ကျက်တွေကမှအဲ့ဒီချက်ကိုအမှားကပြရမယ်ဆိုတဲ့အချက်တွေနဲ့ပြင်ပြထားတယ်တော့ဒါချက်တွေဟာဒါအရင်ကတည်းက
ပုံမှန်66ဂါကြီးကိုပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကဥပဒေကြမ်းအဖြစ်ပြင်ဆင်ရေးဆွဲနေပြီးဒါနဲ့ပတ်သက်လို့သဘောထားတောင်းခံလာတဲ့အတွက်66ဂါကြီးကိုအာမခံပေးတဲ့ပုံမှန်အဖြစ်ပြင်ဆင်တဲ့ကြောင်းရှင်းနေချုပ်ယုံကအကြံပြုခဲ့တာပါဒီအကြံပြုချက်အတိုင်းပုံမှန်66ဂါကြီးကိုပြင်ဆင်ဖို့လိုတယ်လို့ AHRC အာရှလူအခွင့်အရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကပြောပါတယ
်ကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်နေနဲ့ပတ်သက်လို့ပြောရင်တော့ပုံမှန်66ကအတိုင်းအတာတစ်ခုအရကန့်သတ်ထားတယ်လို့ကျွန်တော်တို့မြင်ရတာပေါ့နော်သို့တော်လည်းပဲဒီဥစ္စာကိုဖျက်သိမ်းဖို့တင့်တာမတင့်ဘူးလားဆိုတဲ့ကိစ္စအမှာတော့အဲ့ဒီကိစ္စကိုဖျက်ဖို့အတွက်ကြိုးစားရတဲ့ဆိုလို့ချင်းမိနစ်တွေလျှော့ပေးပြီးတော့ဒီတက်တာအောင်ပြင်ဆင်သွားတဲ့ဒါရကတွေရှိနေတဲ့အတွက်ကျွန်တော်တို့ကဒီပုံမှန်66ကိုလည်းဖြစ်တာတဲ့ဆိုလို့ချင်းတော့အာမခံပေးနိုင်တဲ့အမှုဖြစ်အောင်လုပ်ဖို့လိုတယ်အဲ့တော့ရှေ့နေကြုံရုံကအကြံပေးတိုက်တွန်းနေဆိုလို့ရှိရင်အခုကထောင်းထန်3နှစ်ထနိုင်တဲ့အမှုမျိုးဖြစ်တဲ့အတွက်ရဲရေးပိုင်တဲ့အမှုဖြစ်တယ်ရဲရေးပိုင်တဲ့အမှုဖြစ်တဲ့အတွက်အာမခံပေးလို့မရဘူးအဲ့တော့ဒီ3နှစ်ကနေပြီးတော့နည်းနည်းလောက်ထိရှော့ပေးလိုက်တယ်ဆိုလို့ရှိရင်ရဲရေးမပိုင်တော့တဲ့အတွက်အာမခံပေးနိုင်တဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်ဒီဥပဒေကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းလာရဲ့ဆိုလို့ရှိရင်တော့နှုတ်နှစ်ဖက်လုံးအတွက်အရှင်ပြင်းတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ
်ဥပဒေမှာတော့ထောင်နှံ3နှစ်နဲ့အထက်ချမှတ်နိုင်တဲ့အမှုတွေကိုရဲကအေးအေးယူလုပ်ပိုင်ခွင့်ရှိတဲ့ရဲအေးပိုင်မှုအဖြစ်သတ်မှတ်ထားတာကြောင့် 60ကျောက်ဂါကြီးအတွက်အာမခံပေးဖို့ဆိုရင်ပြည်တံကိုထောင်ဒဏ်2နှစ်နဲ့အောက်ဒါမှမဟုတ်ငွေဒဏ်အဖြစ်သာတတ်မှတ်ဖို့လိုတယ်လို့ HRC ကပြောနေတာဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာမေးခွန်းထုတ်စရာတွေရှိနေသေးပဲလို့ရှေ့နေဦးမင်းလွင်ဦးကထောက်ပြပါတယ
်။ခင်ဗျာစာကျွန်တော်တွေ့ရတဲ့ဥစ္စာတွေကတော့ချက်တမီမှုပေါ့နော်ချက်တမီမှုရဲ့နောက်ပထရစ်ကွန်ဂျာလီမှုရဲ့ကြပြဆရာမောင်ဆောင်ခါရဲ့အမှုတွေရဲ့အဲ့ဒီအမှုတွေမှာတော့ဒီအထက်ကဖြီးအားပေးတဲ့အတွက်စစ်ဆေးစီရင်ရတဲ့အမှုမျိုးဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်လွတ်လပ်တဲ့တရားစီရင်စနစ်ကိုတရားရုံးတွေကလွတ်လပ်လပ်မဖော်ဆောင်နိုင်သေးသေးကြီးကတော့ဥပဒေတွေဘလို့ပဲပြောင်းနေဘလောက်ပဲလျှော့ပြီးနေဖြစ်နေဒီဥစ္စာကကျွန်တော်တို့ဆွဆွဲခံရတဲ့လူတွေအတွက်ကတော့ပုံမူအမှန်ဆင်းရဲမဲ့အခြေအနေဖြစ်တယ်လို့ပဲကျွန်တော်မြင်ပါတယ်
၆၀ကျောက်ကားကြီးနဲ့ပတ်သက်လို့ရှင်းနေချုပ်ရုံရဲ့အကြံပြုချက်ပါတဲ့ဥပဒေမူကြမ်းကိုဝန်ကြီးဌာနကိုပြန်လည်ပေးပို့ထားပြီးအဲ့ဒီကတဆင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကော်မတီအစိုးရအဖွဲ့နဲ့ပြည်ထောင်စုလွှတ်တော်ကိုပေးပို့သွားမှာဖြစ်ကြောင်းသိရပြီးအဲ့ဒီနောက်ပိုင်းအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တွေမှာဆွေးနွေးအတည်ပြုသွားမှာဖြစ်ပါတယ်။လက်ရှိမှာ၆၀ကျောက်ကားကြီးနဲ့တရားစွဲဆိုရတဲ့အမှု54မှုရှိနေပြီးအာမခံမရပဲအချုပ်ကျနေတဲ့အမှုက6ခုနဲ့ပြစ်ဒဏ်ချခံရတဲ့အမှု8ခုရှိနေကြောင်းသိရပါတယ်2013ခုနှစ်အောက်တိုဘာလမှာပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်60ကျောက်ဂါကြီးပါဖော်ပြချက်မှာတော့ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးလူပုဂ္ဂိုလ်တဦးကို6လန့်ငွေတောင်းခံတာအနိုင်အထက်ပြုတာအတရေပြက်နှောက်ယှက်တာမလျော်ဩဇာတုံးခြင်းဒါမှမဟုတ်ချင်းချောက်တဲ့လူရက်တွေမရှိစေဖို့တားမြစ်ထားတာဖြစ်ပါတယ်ခင်ဗျာပြည်အမေရိကန်တန်မြန်မာပိုင်းကစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတခါတော့မြန်မာနိုင်ငံသားတွေလူကုန်ကူးခံရတဲ့အကြောင်းတင်ပြခြင်းပါတယ်မလေးရှားမှာအလို့ရမယ်ဆိုပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား35ဦးကိုပွဲစားကထိုင်းနိုင်ငံတောင်ပိုင်းနကောစီသာမရပြည်နယ်တဆာလာခရိုင်ထဲမှာဆွန့်ပစ်သွားတဲ့အတွက်ထိုင်းအာဏာပိုင်တွေကမေလ5ရက်နေ့မှာဖမ်းဆီးခဲ့ပါတယ်ဒီအကြောင်း VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံတောင်ပိုင်းနကွန်စီသာမရပြည်နယ်ထက်ဆာလာခရိုင်တွင်းမှာမြန်မာနိုင်ငံသားများတောရင်တနေရာမှာပုန်းခိုနေတယ်ဆိုပြီးကြေးရွာတကြီးကသတင်းပေးခဲ့တာကြောင့်မေလ5ရက်နေ့မနက်မှာထိုင်းရဲတွေကတွားရောက်ရှာဖွေဖမ်းဆီးခဲ့တာပါဒီဖြစ်ရပ်နဲ့ပတ်သက်လို့လူကုန်ကူးခံရသူတွေကိုကူညီကယ်ဆယ်မှုလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကအခုလိုပြောပြပါတယ်
ဒီနေ့မနေ့ပိုင်းကရနောင်းကနေမလေးရှားနေရဖြစ်ကိုသွားတဲ့လမ်းဖြစ်တယ်။နကိုကြီးသမရအပိုင်စီစီရေးစခန်းသားမှာတော်ရင်မှာမြန်မာနိုင်ငံသားလို့ယူဆရတဲ့လူ35ယောက်ကိုထိုင်းအာဏာပိုင်တွေကဖမ်းမိတယ်။အဲ့ဒီ35ယောက်ဖမ်းမိတဲ့အခါမှာမိန်းကလေးခဏယောက်ပါတယ်။အမျိုးသားက28ယောက်ပါတယ်။ဒီထဲမှာကလားလူမျိုးက9ယောက်ပါတယ်။ဒါပေမဲ့သူတို့ကရနောင်းဘက်ကလာတာဖြစ်တဲ့အတွက်မြန်မာနိုင်ငံဘက်ကခုလာတယ်ဆိုပြီးတော့အဲ့ဒီဒီနေ့တည်ရတယ်ပေါ့
မြန်မာနိုင်ငံသား35ဦးထဲမှာအမျိုးသား28ယောက်နဲ့အမျိုးသမီး9ယောက်ပါဝင်တယ်လို့ကလေးငယ်4ဦးပါဝင်တာပါအများစုကတော့အသက်20ကနေ25နှစ်ကြားလူငယ်တွေဖြစ်ကြောင်းဒေသဆိုင်ရာထိုင်းအနာပိုင်တွေကထုတ်ပေါ်ပြောဆိုခဲ့ပါတယ်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေကိုလူပွဲစားတွေကခေါ်ဆောင်လာတာဖြစ်ပြီးမလေးရှားနိုင်ငံမှာအလုပ်ရမယ်ဆိုပြီးပြောဆိုကထိုင်းနိုင်ငံစမုတ်ပရကန်ခရိုင်တွင်းကခေါ်လာခဲ့ကြတာလို့လည်းဆိုပါတယ်လမ်းတဝက်အရောက်မှာမြန်မာနိုင်ငံသားတွေကိုကုန်ကားတွေနဲ့လာခေါ်မယ်လို့ပြောဆိုခဲ့ပြီးပွဲစားတွေကပြန်မလာခဲ့ကြတာကြောင့်အခုလိုဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းထိုင်းစကားတက်တဲ့မြန်မာနိုင်ငံသားတို့ကထိုင်းရနာပိုင်းတွေကိုပြောပြခဲ့ပါတယ်အခုဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုတရားမဝင်ဝင်ရောက်မှုနဲ့ထိုင်းနိုင်ငံကလူဝင်မှုကြီးကြပ်ရေးစခန်းတွေမှာထိမ့်သိမ်းထားမှာဖြစ်ပြီးမြန်မာနိုင်ငံကိုပြန်ပို့တာကိုခံကြရမှာပါလူကုန်ကူးမှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာမြန်မာနိုင်ငံကို TR3 အနှိမ့်ဆုံးအစီရင်ထဲမှာသတ်မှတ်ထားခဲ့ပြီးမြန်မာရွှေပြောင်းလို့သမား3တန်းထက်မနည်းနေထိုင်နေတဲ့ထိုင်းနိုင်ငံကိုတော့ TR2 စောင့်ကြည့်အစီရင်ကိုသတ်မှတ်ပေးထားပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော့မအေးမရဲ့သတင်းပြပို့ချက်ဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တ တည်တဲ့ချင်းတောင်းရင်လည်းဆိုရင်တော့ VOA email လေးစာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လို့စာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့စနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့မနက်9နာရီအထိလိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ40 kHz 9439လိုင်းနိုမီတာ50 kHz 5995တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရမှာဖြစ်တဲ့အပြင်အမျိုးသမီးကဏ္ဍကိုတင်ဆက်ပေးဦးမှာပါ။အဲ့ဒီနောက်ပိုင်းတင်ဆက်မဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတော့
မြောက်ရထားလမ်းတွေပါတွေကတော့လက်ရှိမှာတော့မစနိုင်ဘူးညသူကစီမံချက်တွေမှာ2040ထိပဲရှိတာဆိုတော့အဲ့ဒီအာမျိုး infrastructure တွေကတော့ကျွန်တော်စီမံရေးတို့
နောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံကိုနှားဆင်ရမှာဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအတ္တိရအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြတ်ဒေါခင်မျိုးသက်ကတင်ဆက်ထားတာဖြစ်ပါတယ်
The Guardian ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမြင်အရတချို့လူသားတွေဟာတခြားလူတွေထက်အခွင့်အရေးတွေပိုးပြီးရနေပါတယ်လို့ခေါင်းစဉ်တက်ပြီး Editor အဘော်မှာရေးပါတယ်။2012မှာငင်းချိုင်းနိုဘယ်ဆုကိုဒေါ်ဆုသွားပြီးယူတော့နိုဘယ်ဆုကော်မတီဥက္ကဋ္ဌကသူမဟာလူ့ခွင့်ရင်းနဲ့ဒီမိုကရေစီအတွက်ခိုင်မာတဲ့မူကိုလက်ကင်ထားတာမို့တကမ္ဘာလုံးအတွက်စံပြခေါင်းဆောင်ဖြစ်လာတယ်လို့ညွှန်းခဲ့တာပါတဲ့။အခုမြန်မာနိုင်ငံရဲ့ခေါင်းဆောင်ဖြစ်လာချိန်မှာတော့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအဖိနှိပ်ခံနေရတာကိုအတိအမှန်မပြတဲ့အတွက်သူ့ရဲ့ရောင်းရင်းငင်းချင်းနိုဘယ်ဆုရှင်တွေကပါသူ့ပေါ်မှာယုံကြည်မှုတွေအတော်ပြောက်ကွယ်နေပါပြီလို့ရေးပါတယ်။အင်ကာနိက EU နိုင်ငံခြားမူဝါဒရေးရအကြီးအကဲနဲ့အတူတွေ့ရချိန်မှာတော့ဒေါ်ဆုနဲ့သူ့မပေါ်မှာကာလကြာရှည်ထောက်ခံလာသူတွေကြားကွာဟမှုတွေတိုးလာတာကိုတွေ့ရပြန်ပါတယ်တဲ့။ရခိုင်ပြည်နယ်မှာစစ်တပ်နဲ့လုံခြုံရေးတွေရဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကို EU ကထောက်ခံချိန်မှာဒေါ်ဆုကတော့ဒီဆုံးဖြတ်ချက်ဟာလက်တွေ့အခြေအနေနဲ့မကပ်ညီသလိုအခြေအနေကိုပိုပြီးဆိုးလာစေမယ်လို့ပဲပြောနေတာကြောင့်လို့ဆိုပါတယ်။နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေဆယ်စုနှစ်နဲ့ချီးပြီးဖိနှိပ်ခံရတာတွေနဲ့အတူမနေ့အောက်တိုဘာ22ရက်အစည်းအဝေးခံပြီးတဲ့နောက်ဒေသရင်းစစ်တပ်နယ်မြေရှင်းလင်းရေးကနေလူပေါင်းတောင်းနဲ့ချီးပြီးတဖက်နိုင်ငံတွေထွက်ပြေးခဲ့ရပါတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာအထူးသဖြင့်နယ်စပ်ဒေသအရေးကိစ္စတွေကိုစစ်တပ်ကချုပ်ကင်ထားတာဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေအရအရေးပါဆုံးဝင်ကြီးဌာနတွေကိုရောစီးပွားရေးအချက်အချာတွေကိုပါစစ်တပ်ကကင်ထားတာပါတဲ့။ဒါပေမဲ့ဒီစစ်တပ်ကပဲအထမထင်တာလိုမျိုးသူတို့အတွက်ဂုံပြက်စရာကိစ္စရပ်တွေမှာဆိုဒေါ်ဆုရဲ့ရုံကပါဖုံးဖိပေးနေတာတွေ့ရတာမို့လူတချို့ရဲ့အခွင့်အရေးဟာတခြားလူတွေထက်ပိုပြီးအရေးပါနေတယ်လို့ဖေမှန်ပါတယ်။အဖိနှိပ်ခံရိုဟင်ဂျာမွတ်စလင်တွေကတော့ဒေါ်ဆန်းစုကြည်ရဲ့အကူအညီကိုစောင့်နေလို့မရဘူးဆိုတာကိုသိပါတယ်။မြန်မာနိုင်ငံမှာသတင်းသမားတွေ NGO တွေနဲ့တခြားပညာရှင်တွေကိုတားဆီးတာတွေရှိနေပြီးလူသားတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေရှိနေနိုင်တယ်မို့ကုလသမဂ္ဂစုံစမ်းမှုတွေလုံတင်တယ်လို့မြင်တယ်လို့ဖိအားတွေလည်းပေးတင်ပါတယ်လို့យေတာထားပါတယ်။တောက်ကြံနေတဲ့ The Diplomat စာဆောင်မှာတော့မြန်မာဟာတကယ်ပဲရင်းငုတ်သင်းမောတွေဝယ်တော့မှာလားဆိုတဲ့ဆောင်းပါးကိုဆောင်းမရှင် Prasant Paramiswan ကရေးပါတယ်။ဒီသတင်းပတ်ထဲမှာပဲမြန်မာဒုတိယကာကွယ်ဝင်ကြီးရဲ့မြန်မာစစ်တပ်ဟာရင်းငုတ်သင်းမောတွေဝယ်ဖို့စဉ်းစားနေပြီဆိုတဲ့ညင်ညာချက်ကိုတန်အံတော်ကြားလိုက်ရပါတယ်။ဒါဟာအိန္ဒိယနိုင်ငံတွေဖြစ်တဲ့ Indonesia, Malaysia, Singapore နဲ့ Vietnam, ASEAN 4နိုင်ငံမှာရင်းငုတ်သင်းမောတွေရှိနေတာဖြစ်ပြီးဘင်္ဂလားဒေ့ရှ်မှာမနစ်ကရောက်လာတယ်လို့ထိုင်းမှာလည်းမကြခင်မှာရှိလာတော့မှမို့မြန်မာစစ်တပ်အတွက်လိုအပ်တယ်လို့စဉ်းစားတာပါ မြန်မာစုအဘက်ကလွန်ခဲ့တဲ့ဆယ်နှစ်အတွင်းအစ်မနီးပညာဆိုင်ရာစွန့်ရင်မြင့်တင်မှုလုပ်တဲ့နေရာမှာရင်းငုံတင်မောနီးပညာအတွက်အိန္ဒိယ၊ပါကစ္စတန်နဲ့ရုရှားအပြင်မြောက်ကိုရီးယားဆီကပါမကြမ်းအကူအညီတွေယူနေတာရှိပေမဲ့အခုရင်းငုံတင်မောဝင်မဲ့သတင်းကတော့ပရမဆုံးကြားရတာပါတဲ့ဒီနေရာမှာရင်းငုံတင်မောဝယ်တာဟာငွေကုန်ကြေးကျတိတ်များတာမို့ဒုကာကွယ်ဝန်ကြီးကိုရင်နိုင်ငံဘတ်ဂျက်ပေါ်မှာမူတည်နေတယ်ဆိုတာထုတ်ပြောသွားပါတယ်။မကြာခင်နှစ်တည်းအတွင်းစီးရဲသုံးစီဟာဘတ်ဂျက်ငွေအလုံးရဲ့73ကနေ74ရာနှုန်းချမှသာတုံနိုင်တာမို့အခုလိုနိုင်ငံဘတ်ဂျက်ပေါ်မူတည်နေတဲ့ဆိုတဲ့စကားကဘာအဓိပ္ပာယ်လဲလို့မေးခွန်းထုတ်ထားပါတယ်။ဒီကိစ္စဟာငွေတစ်ခုတည်းနဲ့မပြီးပဲနည်းပညာစွန့်ရင်ဖြစ်စည်းကြရတွေကျွမ်းကျင်ပညာရှင်ကအစလူအချက်ကအများကြီးရှိနေတာမို့မြန်မာနိုင်ငံရဲ့ရင်းငုံတင်မော့အိမ်မက်ကိုဆက်ပြီးမှတ်တဲ့အခါမှာထမ်းရမယ်ဝန်ဘလောက်လေးမယ်ဆိုတာကိုပါမမေ့သင့်ပါဘူးလို့ထောက်ပြထားပါတယ်
။ဒေါကင်မျိုးသက်ပြောပြခဲ့တာပါ။အခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ
်။ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
to get on someone's nerves
ဖြစ်ပါတယ်။စာလုံးပေါင်းက TO2 GET get to get ကတခုခုကိုဖြစ်စေတာ ON on ကအပေါ်မှာ SOME ONE apostrophe S someone's ကလူတူတယောက်ရဲ့ NERVES nerves ကအာယုံကြောတွေဆိုတော့စကပိုက်ခွန်ရဲ့လုံးကောက်ဒီပေကလူတူတယောက်ရဲ့အာယုံကြောတွေပေါ်မှာရောက်စီတာပေါ့ idiom ဆိုတဲ့ဒီဝိုက်ဒီပေကလည်းဒီနေရာမှာရှိပါတယ်လူတူတယောက်ရဲ့အာယုံကြောကိုသွားပြီးအနှောက်ယှက်ဖြစ်တဲ့ဆိုရင်ဒီလူလှုပ်တာစိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်ယှက်ဖြစ်စီတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနည်းပတ်သက်လို့ George Cooper ပြတဲ့ဥပမာကတော့
His loud singing gets on my nerves I'm going to tell him to stop
သူအတန်ကြီးကြီးနဲ့တချင်းအော်ဆိုနေတာကိုကျွန်တော်စိတ်အနှောက်ယှက်ဖြစ်လိုက်တာဗျာရဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ချင်ရအောင်
။ His loud singing gets on my nerves. I'm going to tell him to stop.
စိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကို idiom အသုံးရဘယ်လိုပြောမလဲ?
To get on someone's nerves.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာရတန်ပို့ချလိုက်ရှိပါတယ်။အခုတော့အမျိုးသမီးကဏ္ဍပါမြန်မာနယ်ပယ်အမေရိကန်အမျိုးသမီးတူဦးဟာအမေရိကန်အရန်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်။ပမောက္ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်မှာရှိတဲ့ဟဝိုင်ယီအခြေစိုက် APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာတာဝန်ထမ်းဆောင်နေပါတယ်။လက်ရှိမှာလည်းမြန်မာနိုင်ငံရဲ့အရက်ဖက်ဆေးဘက်ဆက်ဆံရေးကောင်းမွန်စေဖို့အကူအညီဆောင်ရွက်နေသူဖြစ်ပါတယ်။အမေရိကန်စစ်တပ်မှာဒုတိယဗိုလ်မှူးကြီးတူဖြစ်လာအောင်ဂျိုးပန်းခဲ့ပုံတွေနဲ့ပတ်သက်လို့ဒေါက်တာမီမီဝင်းဘတ်ကိုဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းတင်ပြထားပါတယ
်
ဒီကံပြည်တော်စုမှာဟုတ်ကဲ့ဒီဒီဝင်းဘတ်အင်းနဲ့ပေါ့နော်ဒီအရန်ကာကွေးတပ်မှာဒုတိယဗိုလ်မှူးကြီးရာဒူတာဝန်ထမ်းဆောင်နေတယ်ဆိုတဲ့အခါကျတော့မြန်မာနိုင်ငံဇာတိကနေပြီးတော့ဒီနိုင်ငံကိုရောက်လာပြီးတော့ဘလို့စစ်ထဲရောက်လာပြီးတော့ဘလို့ကြိုးပမ်းလာလဲဆိုတာကျမတို့အမျိုးသမီးတွေကိုမျှဝေပါလားရှင
်ကျမတို့ကျမအမိသားစုကအမေရိကန်ကိုလာတဲ့အချိန်မှာကျမ14နှစ်သမီးရှိပါတယ်ဆိုကျမ18နှစ်လိုက်ပြည့်လဲပြည့်သွားတော့ဒီမှာကျမတို့ဟိုပါလဲအထက်တန်းကျောင်းပြီးတယ်ပြီးတဲ့အခါမှာကျမကောလိပ်သွားဖို့လုပ်တယ်အဲ့ဒါကျမတို့ကဟို immigrant family ပေါ့နော်ဆိုတော့ကျမတို့ပတ်စံမရှိဘူးကျမကိုကျောင်းထားဖို့ဆိုအဲ့ဒီအချိန်မှာကျမက scholarship တွေလေလိုက်လျှောက်တယ်လိုက်လျှောက်တဲ့အခါမှာအဲ့ဒီ army ROTC ဆိုတာလေ reserve officer training course ဆိုတဲ့ program ကကျမကို full scholarship ပေးတယ်ပြေးတဲ့အခါကျတော့ကျမအဲ့ဒီဥစ္စာတက္ကသိုလ်တက်ရင်းနဲ့ဒီဥစ္စာနဘေးကလည်း military training ပေါ့နော်သွားတက်လိုက်ရတယ်။အဲကျမအဲ့ဒါကြောင့်မို့တော့ကျမမှလည်း minor မှာ military science ဆိုတဲ့ minor ရှိတယ်။အဲ့ဒီဥစ္စာလည်းပြီးလည်းပြီးရောကျမဖွဲ့ရတဲ့အခါကျတော့ကျမ second lieutenant လည်းပြီးလိုက်ပါတယ်အဲ့ဒီကနေစပြီးတော့ကျွန်မအဲ့ဒါ1989ပေါ့နော်အဲ့ဒီမှာစပြီးတော့ကျွန်မစပြီးတော့ထမ်းဆောင်တာပါဒီ World Trade Tower 9/11 လေးပြီးလေးပြီးရောကျမက mobilize လုပ်ခံတည်တယ်ဆိုတော့အဲ့ဒီ mobilize လုပ်တဲ့ခါကျတော့ကျမကိုသူတို့ Asia နဲ့ပတ်သက်ပြီးတော့အများအားလေ specialize လုပ်တယ်လူဆိုတော့လေသူကကျမကို Pacific Command ကိုပို့ပါတယ်ဆိုတော့ကျမ Pacific Command မှာ full time ပေါ့နော် active duty 3နှစ်ကျော်ကျော်လုပ်လိုက်တယ်အဲ့ဒီလုပ်တဲ့အချိန်မှာကျမကိုသူတို့က Deputy Economic Advisor ဆိုပြီးတော့လုပ်ခိုင်းပါတယ်နောက်ပြီးတော့လေကျမ US Counter Terrorism Strategy in Asia မှာလေကျမ Planner staff officer နေနဲ့လုပ်ခဲ့ပါတယ်ဆိုတော့အဲ့ဒါကြောင့်မလို့ကျမဒီနေ့ဦးနေ Lieutenant Colonel ပေါ့နော်ဖြစ်သွားတယ
်အမျိုးသမီးတဦးအနေနဲ့ပေါ့နော်ဒီနိုင်ငံမှာစစ်တပ်ထဲဝင်နေဆိုတဲ့ခါကျတော့ကျမတို့တွေတွေ့ရတာကပေါ့နော်တောင်းတယုံခဏရေရှိမှုနဲ့ဝင်လို့မရဘူးလေဘာလို့လဲဆိုတော့တင်တန်းနေဆင်းရတယ်ဆိုတော့အမျိုးသမီးတဦးအနေနဲ့ရောဒီခါတွေကိုဘယ်လိုကြော်ထွားပါလဲဒေါက်တာ
တင်တန်းတဲ့ဒါကျမအတွက်ကတော့ကျမအမြဲတမ်းအားကစားအမြဲတမ်းလှုပ်လာတဲ့လူဆိုတော့လေခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ဒီစွန့်အားနဲ့ပတ်သက်တဲ့ဥစ္စာမှာကျမအတွက်တိတ်ပြီးတော့အခက်အခဲမရှိဘူးအခက်အခဲပိုရှိတာကအဲ့ဒီ military ဆိုတော့လေအမျိုးသမီးတွေက15ရာခိုင်နှုန်းလောက်ပဲရှိတယ
်
အဲ့ဒီမှာကျတော့ကျမတို့မှာ social cultural နဲ့ပတ်သက်ပြီးတော့နည်းနည်းပါးပါးအခက်အခဲတွေရှိတာပေါ့နော်နောက်ပြီးတော့ကျမကလည်း Asian အမျိုးသမီးဆိုတော့အဲ့ဒါနည်းနည်းပါးပါးတော့ adjust လုပ်ရတာပေါ့ကျမနည်းနည်းအခက်အခဲရှိပါတယ
်အဲ့လိုမျိုးအခက်အခဲတွေကဘယ်လိုမျိုးအခက်အခဲတွေပါလဲ။ဥပမာပြလို့ရမှာနောက်တစ်ခုကအဲ့လိုမျိုးအခက်အခဲတွေကိုဘယ်လိုလုပ်ကြော်လွှားယူပါလဲရှင
်။အဲ့ဒါကတော့leadership နဲ့ပတ်သက်တဲ့ခေါင်းဆောင်ရေးအဲ့ဒါနဲ့ပတ်သက်တဲ့ကိစ္စပါပဲ။အဲတခါလေကြလို့ရှိရင်မျိုးသားတွေကအမျိုးသမီးဥဆောင်တာမကြိုက်တာတွေရှိတယ်။အမျိုးသမီးလုပ်ဟန်နေကိုသူတို့တွေကဒီဥစ္စာ leadership quality ဆိုပြီးတော့သူတို့ value မလုပ်တတ်ဘူ
း။ Okay.
ဆိုအဲ့လိုမျိုးဖြစ်ပါတယ်။ဒါပေမဲ့လည်းကျွန်မကတော့ focus လုပ်တာကတော့ကျမ mission accomplishment
okay
ကျမဆုံး so သူတို့ ਨੇ ပြိုင်တဲ့အခါကျလို့ရင်သူတို့ရဲ့နှစ်ဆသုံးဆပိုကောင်းရတယ်သူတို့ရဲ့နှစ်ဆပိုသုံးဆပိုသိနိုင်ရတယ
်
ပိုလုံနိုင်ရတယ်ပိုကြိုးစားနိုင်ရတယ် so အဲ့လိုမျိုးပြရင်ねကျမဒီလိုမျိုးကြော်လွှားလာတာပါကျမသူတို့စစ်ခမ်း planning ဆွဲမလားအေရှားအကြောင်းပိုသိမလားကျမသူတို့ရဲ့ပိုသိနိုင်အောင်ပိုတက်နိုင်အောင်ကျမအမြဲတမ်းကြိုးစားပြီးတော့လှုပ်ဆောင်လာပါတယ
် okay ကျမတို့မြန်မာနိုင်ငံမှာပေါ့နော်အခုလေဒီမိုကရေစီအတွင်ကုပြောင်းရေးစတင်လာပြီးဖြစ်တဲ့အတွက်ကြောင့်အမျိုးသမီးရဲ့အခန်းကဏ္ဍကတော့တော်လေးရည်ကြီးပါတယ်ထို့သဖြင့်မြန်မာနိုင်ငံကလူဦးရေ53သားမှအမျိုးသမီးက50ရာခိုင်နှုန်းဆိုတဲ့အခါကျတော့နောက်ဒေါက်တာတို့ဒီမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အခုညီပေးတဲ့နေရာမှာလည်းမြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍမှာပေါ့နော်အုပ်စုအလုံးတို့ပါဝင်ပြီးတော့ရပ်ဖက်စစ်ဖက်ဆက်ဆံရေးနော်ပုံမကောင်းမွန်စေဖို့လှုပ်ဆောင်ပေးနေတယ်ဆိုတော့အဲ့လိုမျိုးကဏ္ဍမှာအမျိုးသမီးတွေဘယ်လိုပါဝင်ပြီးတော့လှုပ်ဆောင်နိုင်မလဲရှင
်အခုကြတော့မြန်မာစစ်တပ်မှာပေါ့နော်အခုမှသူတို့စပြီးတော့ Women OTS အမျိုးသမီးနဲ့ပတ်သက်တဲ့ Officer Training အမျိုးသမီးအစ်အရာရှိတွေသူတို့စပြီးတော့ Training လုပ်တယ်အဲ့ရိုင်းကောင်းပါတယ်ဒါပေမဲ့တတိယဥစ္စာနောက်ထပ်အနည်းဆုံး10နှစ်လောက်တော့ကြာအောင်ပါပေါ့နော်သူတို့တရားဒီဥစ္စာကနေပြီးတော့ Promotion ရဖို့စောက်ပြီးတော့ Decision Maker Level အထိကိုသွားဖို့အတွက်နည်းနည်းတော့ကြာအောင်ပါပေါ့နော်ဒါပေမဲ့အမျိုးသမီးရကျမတို့ကအမှန်မှကျမပြောသလိုပဲဒီလုံခြုံရေးကဏ္ဍမှာကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျမတို့ကအမြဲတမ်းပတ်ဝန်းကျင် Environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့ပြဿနာတွေအခက်အခဲတွေရှိတယ်ဆိုတော့ဒီ solution လုပ်တဲ့အခါမှာဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှိရင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလုပ်တယ်လို့မျိုးဖြစ်နေတယ
်
ဆိုတော့အဲ့လိုလုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးလင်းမသိနိုင်ဘူးပေါ့ဆိုတော့ကြောင့်မလို့အမျိုးသမီးတွေဝင်အောင်လို့အရင်အရေးကြီးပါတယ်ကျမတို့မှာအခုကကျတော့ကျမတို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့မဆိုင်ဘူးကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျမတို့အမျိုးသမီးတွေက human ပဲလေလူပဲလေအဲ့ဒါတွေကိုကျမသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဒီဥစ္စာမဆိုင်တဲ့နေရာမရှိဘူး
အဲ့ကကျတော့ဒီအမျိုးသမီးတွေပါဝင်မဲ့အခန်းကဏ္ဍကိုမြေတောင်မြှောက်ပြီးဖို့ကအများကြီးပဲအရေးကြီးတယ်လို့ကျမထင်ပါတယ်အဲ့တော့အခုလက်ရှိအနေအထားမှာဘယ်လိုအကြံပေးချင်ပါလဲ
အဲ့ဒီစတာကကျမတို့အင်းရနေစတယ်မိသားစုကနေစတယ်အမေတွေအဖေတွေကသမီးနဲ့သားကိုပြောတဲ့အခါမှာသမီးကသားလိုမျိုးပဲလုံနိုင်တဲ့ဥစ္စာကိုသူတို့ပြောပေးရတယ်ဆိုတော့အဲ့ဒါအင်းရနေစတယ်နောက်ပြီး education system ဟိုနေကျောင်းသွားတဲ့အခါကျတော့ဆရာဆရာမတွေကသူတို့အလုံးလုံနိုင်တယ်ဆိုတဲ့နော်စဉ်းစားမှုကိုရောက်ရမယ်ပြီးလဲပြီးတော့ဟိုနေအလုပ်လုပ်တာလို့ရှင်တယ်အလုပ်နေရာတွေမှာလည်းဒီဥစ္စာမျိုးသမီးနဲ့အမျိုးသားညံ့ညတ်တာဖြစ်နိုင်အောင်လုပ်ပေးရမယ် လိုရလာတယ်အဲ့လိုမြမြတ်မြတ်တတ်တာအခွင့်အရေးတွေရှိလာလို့ရှိလို့ရှိရင်ကျမတို့ဒီအမျိုးသမီးတွေကဒီဟို decision maker level ရောက်လာတယ်အဲ့ဒီရောက်လာလို့ရှိရင်မြန်မာနိုင်ငံအတွက်မြန်မာလူမျိုးတွေအတွက်အရန်ကောင်းတယ
်မြန်မာနိုင်ငံမှာစစ်တပ်မှာပေါ့နော်တံပရောအရာရှိတွေဖြစ်မြန်မာအမျိုးသမီးတွေကိုစတင်ပြီးတော့ခေါ်ပြီးတော့လေ့ကျင့်သင်တန်းတွေစပေးလာပြီးဆိုတဲ့ခါကျတော့အမေရိကန်အရန်ကာကွယ်တပ်မှဒုတိယဗိုလ်မှူးကြီးတူဦးအနေနဲ့ပေါ့နော်အခုလိုမျိုးဒီစစ်တပ်ထဲဝင်ပြီးတော့ပေါ့နော်ဒီထမ်းဆောင်ခြင်းနဲ့အမျိုးသမီးတွေကိုဘယ်လိုအကြံပေးခြင်းမလဲရှင
်ကျမခုနကပြောသလိုပဲပေါ့နော်ကျမတို့အရန်ကြိုးစားရတယ်ဘာလို့လဲဆိုတော့ကျမတို့ကဒီဥစ္စာ breaking the glass ceiling your barrier ပထမစားတဲ့လူတွေဆိုတော့လေအရန်ကြိုးစားရတယ်သူများတဲ့ပိုတော်အောင်ပိုတက်အောင်ပိုစီအောင်လုပ်ပြီးတော့အကြိုးစားရပါတယ်ဆိုတော့အဲ့ဒါကျမပြောခြင်းနဲ့အခုဝင်တဲ့ပထမ first generation ပေါ့နော်အမျိုးသမီးတွေဝင်တဲ့အချိန်မှာပို့ပြီးတော့ကြိုးစားဖို့ကျမတိုက်တွန်းနေပါတယ်ဟုတ်ကဲ့
ကျမနောက်ဆုံးမိချင်တာကတော့ခုလိုမျိုးစစ်လေ့ကျင့်ကမ်းနေဖြတ်တန်းတဲ့နေရာမှာဒီအမျိုးသမီးနဲ့အမျိုးသားကွာတဲ့အတွက်ကြောင့်မှတ်မှတ်ရရဥပမာလေးတစ်ခုလောက်မျှဝေလို့ရမှာရှင်
ကျမပထမဆုံးပေါ့နော်ကျမပြောစဒီ equipment တွေကကျမစတော့ကဒီဥစ္စာ adjustable မဟုတ်ဘူးကြောဘုတ်ရိတ်ဒီ frame တွေပါလောက်ထားတဲ့ဥစ္စာကအနည်းဆုံးလူ5ဘီ6လက်မှအတွက်ကျမ5ဘီ5လက်မှပဲရှိတယ
်
ဆိုတော့ကျမဒီကြောဘုတ်အိတ်ကိုတက်လိုက်လို့ရှိရင်အဲ့ဒီကြောဘုတ်အိတ်ရဲ့အနောက်ဘက်ကကျမရဲ့တင်ပါနာအထိရောက်သွားတယ်အဲ့ဒီရောက်သွားတဲ့အခါကျတော့တစ်ခါလေကြာလို့ရှိရင်ကျမတို့ကဒီ air mobile exercise ဆိုပြီးတော့ helicopter တွေနဲ့ကျမတို့ကလေစစ်စင်ရေလုပ်နေတာအဲ့ဒီလုပ်နေတဲ့အချိန်မှာကျမအဲ့တုန်းကဆိုပေါင်113ပေါင်လောက်ပဲရှိပါတယ်ကျမရဲ့ကြောဘုတ်အိတ်ကပေါင်90ဆိုကျမဒီအဲ့ helicopter ကနေခုံချလိုက်တဲ့အခါကျတော့အပေါ်ကနည်းနည်းပူလေးတော့ကျမလဲကြပါတယ
်
အဲ့လဲကြပါတဲ့အခါမှာဒီကြောဘုတ်အိတ်ကအနောက်ဘက်ကနေပြီးတော့တင်မားနဲ့ဆောင့်ပြီးတော့အပေါ်တက်လာ哦ဆိုကျမခေါင်းကကျမကြောဘုတ်အိတ်နဲ့ပြန်ပြိသွားတယ်အဲ့ဒီပြိသွားတယ်ကျမဘာမှထားလို့မရတော့ဘူးကျမကလည်း M16 တနက်ကလည်းရှိတယ်ကြောဘုတ်အိတ်ကလည်းကျမကိုဖိထားတယ်နောက်ပြီးတော့ကျမရဲ့ဟိုမှာ helmet ကလည်းအပေါ်မှာရှုပ်ချက်ကိုခတ်နေတာပဲဒီဥစ္စာမထနိုင်တော့ဘူးအဲနောက်တော့နောက်တစ်ယောက်ကကျမတို့ရဲ့ tag officer ဆိုတဲ့ second lieutenant တယောက်ကလာပြီးတော့ကျမကိုကူညီပြီးတော့ဆွဲခေါ်ပါသူကပထမထင်တာကျမကကြောက်ပြီးတော့မထနိုင်ဘူးလို့သူကထင်တာကျမကြောက်တာမဟုတ်ဘူးကျမဒီဥစ္စာပြိနေတာ equipment အောက်မှာပြားပြီးတော့ကျမကမထနိုင်တော့တာဖြစ်တာကြောက်လို့မဟုတ်ဘူးဆိုသူကလည်းရမ်းရည်ကြတာပေါ့နော်ကျမကမဟုတ်ဘူးကြောက်လို့မဟုတ်ဘူးကျမကကျမရဲ့ equipment အောက်မှာပြီးပြားနေတာလို့ပြောတာအခုကျတော့သူတို့ဒီ adjustable frame တွေရလာပြီဆိုတော့လေအဲ့လိုမျိုးတွေသိပ်ပြဿနာမရှိတော့ပါဟုတ
်ကဲ့ကျေးဇူးများကြီးတင်ပါတယ်အခုလိုစီစီနဲ့ရှင်းပြတဲ့အတွက်အများကြီးပဲစိတ်ဝင်စားကြလိမ့်မယ်လို့ထင်ပါတယ
်အမျိုးသမီးကဏ္ဍကိုပြန်လဲထုံလွှင့်ခဲ့တာဖြစ်ပါတယ်အခုတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါလေ
။မြန်မာနိုင်ငံဟာငရင်ရဲဝင်းထဲမှာရှိတဲ့ဒေသမှုငရင်အန္တရာယ်ကအချိန်မီကြာရောက်နိုင်ပါတယ်။ဒီထဲမှာလူနေထူထပ်တဲ့ရန်ကုန်မြို့ရဲ့အန္တရာယ်ကြာရောက်နိုင်တဲ့အနေအထားကိုသိရအောင်။မြန်မာနိုင်ငံမြင်းငရင်ကော်မတီကအထွေထွေအတွင်းမှဦးသူရအောင်ကိုမေးမြန်းပြီးတင်ပြပေးပါပါ။ရန်ကုန်မြို့ပြုတ်ပြန်ပြောင်းလဲရေးအတွက်ဆောက်လုပ်ရေးလုပ်ငန်းတွေတိုးပြီးလှုပ်လာနေချိန်မှာလူနေအဆောက်အဦတွေနဲ့ဂုံးကြော်တံတားတွေဆောက်လုပ်နေတယ်လို့လမ်းတွေပြုတ်ပြန်တိုးချဲ့တာနဲ့နောက်မှာမြောက်ရထားလမ်းတွေကိုပါဆောက်လုပ်ဖို့အတွက်အစီအစဉ်တွေရှိနေပါတယ်။ဒီလိုဆောက်လုပ်ရေးလုပ်ငန်းတွေအများအပြားတိုးလာမဲ့ရန်ကုန်အတွက်ငရင်အနေနဲ့ပတ်သက်ပြီးဘယ်အတိုင်းတာထိလုံခြုံစိတ်ချအောင်ရှိနိုင်ပါသလဲ
။မြောက်ရထားလမ်းတွေပါတွေကတော့လက်ရှိမှာမစနိုင်ဘူး။ဒီကစီမံချက်တွေမှာ2040ဒီပဲရှိတာဆိုတော့အဲဒီအမျိုး infrastructure တွေကတော့ကျွန်တော်စီမံရေးရကြီးရပေါ့လာမဲ့ urban development plan တွေမှာတော့ရှိသေးတယ်ဒါပေမဲ့အဲ့ဒါတွေကတော်တော်လေးကြာအောင်လက်ရှိကတော့ကျွန်တော်တို့လက်ရှိ infrastructure တွေကတော့ land တွေပါတွေကိုအဓိကချဲ့တာတို့တချို့တံတားတွေစောင့်နေတာတော့နောက်ပဲမြေထား land တွေပါတွေကိုကျွန်တော်တို့ upgrade လုပ်မှာတို့လုပ်နေတာများတာပေါ့အဲ့ဒါနဲ့ပတ်သက်ပြီးရန်ကုန်မြို့ကဘယ်လောက်ထိလုံခြုံစေချာမှုရှိနိုင်မလဲဆိုတာပြောရတာတော့နည်းနည်းလေးတော့ခက်တယ်အခုချိန်ကြီးကတော့ကျွန်တော်တို့မှာပြည်စုံကောင်းမွန်တဲ့သုတေသနရလက်တွေကအများကြီးမရှိဘူးပေါ့နော်ရှိတာကဥမာမလျင်ရင်စုံပေါ့မလျင်လူစိတ်ကြတဲ့မိဘုံရှိတယ်မလျင်သုံးနည်းမှရှိတယ်နောက်ငလျင်တန်းခဏနောက်ခုကဖက်ဆက်ပေါ့ဖက်ဆက်မှရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာ risk ပေါ့အခုငလျင်နဲ့ပတ်သက်ပြီးတော့ချစ်လာမယ်ဆိုလို့ရှိရင်ဘယ်ပိုင်းတွေက ပို့ပြီးတော့ဘေးအန္တရာယ်ခံနိုင်ရမယ်ဆိုတဲ့ဟန်ကျူကကျွန်တော်တို့ဒီမှာကမရှိသေးဘူး။ပေါင်းမှုပြည်စုံတဲ့ပြည်သူကလို့အများကြီးကြံနေသေးတယ်ပေါ့။အဲ့ဒါတော့ကျွန်တော်တို့လိုအပ်နေပါသေးတယ်
။ဟုတ်ကဲ့ပါ။ရန်ကုန်မြို့ပေါ့နော်ဒီဘူမိပေကအနေထားရချင်းအခုမြန်မာနိုင်ငံဒီငမြင်ရဲဝင်းထဲမှာလဲကြာနေတယ်။နောက်ဒီရန်ကုန်မြို့မှာဆော့ဆော့လို့မြောက်ရထားတွေမစနိုင်သေးပေမဲ့အဆောက်အဦတွေကဆောက်နေတယ်ပေါ့နော်။လူကြီးကတိုးလာတယ်အဆောက်အဦတစ်တရာအမြင်ဆောက်နေတယ်။ဆိုတော့ဒီရန်ကုန်မြို့ရဲ့မြေအနေထားနဲ့ဘယ်နေရာဆိုလို့ရှိရင်ဒီငလျင်အတွက်အန္တရာယ်ပိုရှိနိုင်တယ်။ဘယ်နေရာတော့နည်းနည်းစိတ်ချရတဲ့အနေထားရှိတယ်။အဲ့ဒါလေးနည်းနည်းခွဲပြောပြပေးပါလားရှင
်။ဟုတ်ကဲ့လက်ရှိကျွန်တော်ဟာဇမတ်အရာပေါ့။အဲ့ဒါကငလျင်တိုင်းလာမဲ့အစီအမျိုးတက်ချက်ပြီးထုတ်ထားတဲ့ Global Blessed Assessment Hazard Map ပေါ့။ရန်ကုန်မြို့ရဲ့အဲ့ဒါအရာဒီရေပုံရပြောရမယ်ဆိုလို့ရှိရင်ရန်ကုန်မြို့ရဲ့ဥပမာရှေ့ဘက်ချမ်းနေပေါ့။ရန်ကုန်မြို့ရဲ့ရှေ့ဘက်ချမ်းနေဆိုအရှိတော်များများဒီကုန်းအရှိပိုင်းတို့ဒီကုန်းမြောက်တို့နောက်ဒီကုန်းတောင်ပေါ့။နောက်ပြီးတော့အဲ့ဘက်ကနေဆက်ဘက်လာလို့ရှိရင်တောင်ပလာ14ဒီပေါ့။ပြောလို့ရှိရင်လည်းအနောက်ပိုင်းနေနေဆိုလို့ရှိရင်လှိုင်းမြစ်နဲ့ရန်ကုန်မြစ်နဲ့ရန်ကုန်မြို့ပေါ့။အဲ့ဒီနာကမြေကမ်းလာကရှိတဲ့မြို့နယ်တွေပေါ့အထူးသဖြင့်တော့လမ်းမတော်တို့ပါတို့ပေါ့လမ်းမတော်တို့ကျွန်တော်တို့အလုံးလို့စားကြရတယ်ပြုစုံအောင်စားကြရတယ်ဆိုလိုတာကတော့မြေကမ်းပေးနဲ့ကက်ရရှိတဲ့ရှေ့ဘက်ကမ်းပေါ့တိုင်းကြီးရဲ့ရှေ့ဘက်ကမ်းမှာရှိတဲ့တချို့မြို့နယ်တွေနဲ့ကျွန်တော်တို့ရန်ကုန်မြို့ရဲ့ရှေ့ဘက်ရှေ့ဘက်ဆိုတာကတော့ကျွန်တော်တို့ရှေ့ဘက်ကမ်းမှာရှိတဲ့မြို့နယ်တွေပေါ့မြို့တစ်တည်းလည်းရှိတာပေါ့အဲ့မြို့တွေကတော့ကျွန်တော်တို့မလင်းလိုင်းလိုင်းပူခံနိုင်ရည်ရှိတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်သူတို့ကအရင်တည်းကတော့ဒီလိုမြေပြော့တယ်ပေါ့သူတို့ဟိုးရင်ထဲမှာရှိတဲ့နှုံးတွေမြေလူတွေပါတွေမှာနည်းနည်းလေးတိတ်ပြီးတော့အရန်ကိုမကြစ်လက်သေးတဲ့မြေပေါ်မှာအခြေတည်ထားတဲ့မြို့တွေပေါ့
အောက်ခံမြေသားရဲ့အနေထားနဲ့မကပ်ပါဘူးအောက်ခံမြေမှာကြောက်သား bedrock ရဲ့အတိမ်နဲ့တွေငရင်အလားအလာရှိတဲ့နေရာတွေနဲ့လည်းသက်ဆိုင်ပါတယ
်ရန်ကုန်မြို့ရဲ့ငရင်အလားအလာကိုငရင်လိုင်းကဘယ်ကနေလာနိုင်လဲဆိုရင်ကျွန်တော်တို့သတိပြည့်ကြောပါပဲအဓိကလာနိုင်တာပေါ့ဒါကြိမ်ပြေကြွားရန်ကုန်မြို့ရဲ့အရှိတ်ကကျွန်တော်တို့ဒီကီလိုမီတာ20ကျော်30ဝန်းကျင်လေးပါလောက်မှာရှိတာပေါ့အဲ့ဒီကနေပြီးတော့လှုပ်ခက်ခဲ့ရဲ့မလီလှုပ်ခက်ခဲ့လို့ဆိုလို့ရှိရင်တော့ရန်ကုန်မြို့အရှိတ်ကျန်းကိုလည်းအနည်းဆုံးရောက်လာမယ်အပို့ပြီးတော့နည်းနည်းပို့ပြီးတော့နှီးတာပေါ့ရန်ကုန်မြို့ရဲ့အရှိတ်ပိုင်းမြို့နယ်အဲ့ဒါတစ်ပိုင်းနောက်ပြီးတော့ကျွန်တော်တို့ကအောက်ခံမြေသားအနေထားပါမြေသားအနေထားနဲ့အောက်ခံကြောက်ပေါ့အောက်ခံဘက်ရော့ပေါ့အောက်ခံကြောက်အနေထားရဆိုလို့ရှိရင်အဲ့ဒီပိုင်းနေရာနည်းနည်းပို့ပြီးအောက်ကကြောက်သားနဲ့လည်းဝေးတယ်အပေါ်မှာမြေကြီးကများတယ်ဆိုတော့သူကငလျင်လိုင်းကိုသူကပူခံရမယ်ပူခံရမယ်ဆိုတော့ပမာဏတူရဲ့လိုင်းတစ်ခုကလာခဲ့မယ်ဆိုရင်တော့အယူနယ်ကြီးကကျန်တဲ့မြို့နယ်ကြီးကပူခံမယ်ဥပမာစမ်းချောင်းလို့မျိုးပဟန်းလို့မျိုးပေါ့နော်ကျွန်တော်တို့အဲ့ဒီမြို့နယ်တချို့အစိတ်ပိုင်းနေဆိုရင်ကျွန်တော်တို့ကအောက်ကကြောက်သားနဲ့နီးရေပေါ့နည်းနည်းမာတယ်ပေါ့မာတော့သူကနည်းနည်းငလျင်လိုင်းကိုနည်းနည်းခံနိုင်တယ်ပေါ့အဲ့တော့အယူနယ်ကြီးမှာရှိတဲ့အဆောက်အုံတွေကတော့ပုံစောင်းပုံစံတခုရဲ့ကိုတပြေးညီလေးပဲတတ်မှတ်မယ်ဒီပုံစံနဲ့ပဲစောင့်မယ်ဆိုလို့ရှိရင်တော့မှတို့ကဒီခုနအလေကျော်မှာရှိတဲ့ဗဟန်းတို့တချို့စမ်းကြောင်းတချို့နေရာတွေကျွန်တော်တို့ဒီမှာပြောစတည်ရချင်းအဲ့လိုနေရာစောင့်ဦးတွေကရန်ကုန်အဲ့ကျွန်တော်ခုနပြောတဲ့အရှိကျန်းတို့ဒီလှိုင်းမြင့်နဲ့ကပ်ရက်ပြီးရမြို့နယ်ပြီးဆက်ကိုသူကပုံပြီးတော့ခန်းနိုင်ရှိမှာပေါ့နော်ဒါကတော့ကျွန်တော်တို့ကဒီပုံရအားဖြင့်ပြောတာပါ
တီဆောက်ထားတဲ့အဆောက်ဦးရဲ့ခိုင်ကျက်မှုဟာမြေပြော့မှာတီထားမထားနဲ့အောက်ခံကြောက်သားပေါ်မှာမူတီယုံနဲ့မကပါဘူးအဆောက်ဦးရဲ့ဒီဇိုင်းပေါ်မှာလည်းမူတီနေပါတယ
်အဆောက်ဦးရဲ့တောက်လုပ်တဲ့ဒီဇိုင်းပေါ်မှာလည်းမူတီသေးတာပေါ့ဒီမြေပုံမှာဆိုလို့ရှိရင်လေဘယ်မျိုးနဲ့ဘယ်အေရီးယားမှာနည်းနည်းလိုင်းလာမဲ့အချိန်ဘလောက်တန်ဖို့ဆိုတော့ကျွန်တော်ကဖော်ပြထားတာပေါ့အဲ့လိုဖော်ပြထားတဲ့အတွက်ကြောင့်ကျွန်တော်ကအဲ့တန်ဖို့ကြည့်ပြီးတဲ့အခါမှာဒီစွဲချအင်ဂျင်နီယာပေါ့ကျွန်တော်တို့အင်ဂျင်နီယာတွေကကိုစောက်မဲ့မိမိရဲ့အဆောက်ဦးရဲ့ဒီဇိုင်းအဆောက်ဦးရဲ့အထက်အမြင့်အခြေစားကြီးကအဲ့ပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ upgrade resistance ဖြစ်အောင်သူကဒီ structure design ကလည်းဘေးရင်ကုန်မှလည်းညွှန်းလာတာပေါ့ဒီတန်ဖိုးလို့ရှိရင်ဘယ်လို structure မျိုးစောင့်ရင်ဘယ်ဆိုင်ဆိုင်ဆိုင်မျိုးကိုကာပြီးဘယ်လောက်စောင့်အောင်ဒီကတော့သတိသားဘေးရင်ကုန်ပေါ့ကျွန်တော်မြန်မာနိုင်ငံကနေပြောခုလက်ရှိဒီကိုပါညီတော်တို့ဘေးရင်ကုန်ကထွက်ပြီးသားရှိပါတယ်ထောက်ဆင်းတဲ့အကုန်လောက်ပဲပါအဲ့ဒီဟာကိုကျွန်တော်တို့ကညီငယ်ဆိုဆိုင်ဆိုင်ရဲ့အများဒီမနေ့ပိုင်းရှိနေကျွန်တော်ပြတ်ချက်ပြီးတော့စောင့်အောင်ပါပေါ့နော်အဲ့လိုမျိုးစောင့်တဲ့အစားအဝေးဆိုလို့ရှိရင်တော့ဒီကရေပြောတဲ့အချမ်းပေါ့မလင်းတောင်ပူခံရတဲ့မြို့နယ်တွေမှာရှိရင်ရှိတော့ညာလေဒီမှာမလင်းတောင်ကောင်းကောင်းခံနိုင်ပါဘယ်ရန်ကုန်မြို့ရဲ့ဘေးနီယာမှာပဲဆော့ပေါ့ဒီလိုမျိုးမြင်တော့ခံနိုင်မှာဖြစ်ပ
ါလိမ့်မယ်မြန်မာနိုင်ငံမြေငြင်းကော်မတီကအထွေထွေအတွင်းမှုဥတူရအောင်ပါရန်ကုန်မြို့အတွက်အန်ရရန်ဝန်းပြမြေပုံထုတ်ထားတာရှိနေပေမဲ့ ငရင်တန်းသင့်နိုင်ခြင်းနဲ့သက်ဆိုင်တဲ့ပြည့်စုံကောင်းမွန်တဲ့သူတေသနာအချက်အလက်တွေရအောင်ဆက်ပြီးလုပ်ဖို့လိုနေသေးတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါနော်။
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုပြန်လည်ထုတ်လွှင့်ခဲ့တာပါ။ VOA ကနေဆက်ပြီးအစီအစဉ်တွေတင်ဆက်နေပါတယ
်။မေဂန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ဟာအာရှပစိဖိတ်ဒေသငြိမ်းချမ်းရေး၊တာယာဝပြောရေးနဲ့လွတ်လပ်ရေးအတွက်အခြေခံအုတ်မြစ်ကြတဲ့မဟာမိတ်တွေဖြစ်တယ်လို့အမေရိကန်ဒုသမ္မတမိုက်ပင့်စ်ကသူ့ရဲ့မကြသေးခင်ကတွားရောက်ခဲ့တဲ့ခီးစဉ်တွေမှာပြောဆိုလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်လက်ထက်အမေရိကန်ပြည်ထောင်စုဟာမဟာမိတ်တွေနဲ့အတူရင်းရိုင်မှုမရှိရပ်တည်နေပြီးတော့မျိုးဆက်ပေါင်းများစွာအတူတကွတိစောက်လာခဲ့ကြတဲ့အရာအလုံးကိုခုခံကာကွယ်ဖို့အတွက်လည်းအခိုင်အမာရှိနေကြောင်းဒုသမ္မတကပြောပါတယ်။အာရှပစိဖိတ်အတွင်းအမေရိကန်ရဲ့ပါဝင်မှုအခက်ခဲတာကိုလည်းပိုပြီးအားဖြည့်လှုပ်ဆောင်သွားမှာဖြစ်ကြောင်းလာမယ့်နှစ်တွင်မှာဂျပန်နိုင်ငံကလည်းမဟာမိတ်အတွင်းကတာဝန်ယူမှုတွေကိုပိုမိုကြီးမားတဲ့အခက်ခဲတာကနေတာဝန်ယူလှုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့နိုင်ငံအကျိုးအထူးကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းဆက်လက်တိုးချဲ့လှုပ်ဆောင်သွားမှာဖြစ်ကြောင်းမစ္စတာဖန့်စ်ကပြောပါရစေ။ဒေသအတွင်းကအတိတ်နဲ့အနာကတိုးတက်မှုတွေဟာကျွန်ုပ်တို့အတူတကွအချမှတ်ထားတဲ့အခြေခံယက်တီချက်အပေါ်မှူတည်နေတယ်လို့လည်းမစ္စတာဖင်စ်ကပြောပါရယ်။တောင်ကျုပ်ပင်လယ်အပါအဝင်နေရာတိုင်းအတွက်လွတ်လပ်စွာလေကြောင်းသွားလာမှုနဲ့တရားဥပဒေနဲ့ညီတဲ့တခြားပင်လယ်ရေကြောင်းအသုံးပြုမှုတွေကိုပါကာကွယ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပင်လယ်ခုနှစ်ခုအတွင်းတရားဝင်ကုန်သွယ်ရေးလုပ်ငန်းတွေအတားအဆီးမရှိအောင်လဲလှုပ်ဆောင်သွားမှာဖြစ်တယ်လို့ဆိုပါရယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ကိစ္စနဲ့ပတ်သက်လို့အခုဆိုရင်ဒေသအတွင်းမှာစစ်ဖြစ်မဲ့အရေးငွေတောင်တွေ့လာနေရပြီ။ဒါဟာကြီးမားတဲ့အန္တရာယ်တစ်ခုဖြစ်တယ်လို့အာရှပစိဖိတ်ရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးအတွက်ချင်းချောက်နေတဲ့အရေးကြီးတဲ့အရာတစ်ခုဖြစ်တယ်လို့မစ္စတာဖန့်စ်ကပြောပါရယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဖျက်သိမ်းရေးနဲ့သူ့ပြည်သူတွေဆင်းရဲဒုက္ခတွင်းကနေလွတ်မြောက်ရေးတို့အတွက်အမေရိကန်နဲ့မဟာမိတ်အဖွဲ့တွေငြိမ်းချမ်းတဲ့နီးနဲ့လှုပ်ဆောင်လာခဲ့တာဆယ်စုနှစ်နှစ်ခုကျော်ရှိလာခဲ့ပါပြီ။ဒါပေမဲ့လည်းလှုပ်ဆောင်တဲ့အဆင့်တိုင်းမှာပဲနျူကလ িয়ার နဲ့ဒုံးကျည်ဆန့်သတ်မှုတွေ၊ဂတိဖောက်ဖျက်တာတွေ၊လိန်လေလှက်ပြားမှုတွေနဲ့ပဲမြောက်ကိုရီးယားကပြန်ပြီးတုံ့ပြန်ခဲ့ပါတယ်။သမ္မတထရမ့်ရှင်းရှင်းလင်းလင်းပြောထားသလိုပါပဲစိတ်ရှည်တီးခံတဲ့မဟာဗျူဟာနီးလန်းသုံးပြတဲ့ခေတ်ကာလဟာကုန်ဆုံးသွားပါပြီ။မြောက်ကိုရီးယားနျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုဆွန့်လွတ်တဲ့အထိအမေရိကန်ပြည်ထောင်စုအနေနဲ့ဂျပန်တရုတ်နဲ့ဒေသအတွင်းမှာရှိတဲ့မဟာမိတ်အဖွဲ့တွေနဲ့အတူလက်တွဲပြီးစီးပွားရေးနဲ့တန်တမန်ရေးနည်းလမ်းတွေကိုတုံးပြီးတော့မြောက်ကိုရီးယားပေါ်ဖိအားပေးမှုတွေကိုဒီဇိုင်းမမတ်အတူတကွဆက်ပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့ဒုသမ္မတဖန့်စ်ကပြောပါရယ်။ဒီချိန်ထဲမှာပဲဖြစ်နိုင်တဲ့နည်းလမ်းမှန်သမျှကိုလည်းအသုံးပြုသွားမှာဖြစ်ကြောင်းနဲ့အမေရိကန်ရဲ့လှုပ်ဆောင်မှုတွေကိုစိန်ခေါ်တဲ့ဘသူမှမသိထားရမှာကဘဲတိုက်ခိုက်မှုမျိုးကိုမှအမေရိကန်ကရှုံးပေးမှာမဟုတ်တယ်လို့အငင်းပွားဝယ်ရာနျူကလ িয়ার လက်နက်အသုံးပြုလာရင်လည်းပြတ်သားထိရောက်စွာလက်တုပ်ပြန်သွားမှာဖြစ်တယ်လို့မစ္စတာဖန့်စ်ကပြောပါရယ်။အမေရိကန်ပြည်ထောင်စုအနေနဲ့ငြိမ်းချမ်းတဲ့နီးလန်းကိုအမြဲတမ်းအသုံးပြုသွားမှာဖြစ်ပေမဲ့လည်းသမ္မတထရမ့်လက်ထက်မှာတော့ပေါ်လာသမျှအန္တရာယ်တွေကိုအမေရိကန်ကရင်ဆိုင်ဖို့အဆင်သင့်ရှိနေမှာဖြစ်တယ်လို့ဒုသမ္မတမိုက်ဖန့်စ်ကပြောပါရယ်ရှင
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားဖို့မဟုတ်ကြောင်းသိစေအပ်ပါတယ်။အခုတော့သတင်းအကြီးအကျယ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်။အစ္စရေးနဲ့ပါလက်စတိုင်းကြားသမိုင်းဝင်ငြိမ်းချမ်းရေးအောင်ဂျောင်းဝင်ဆစ်ဆက်ပြေးနိုင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခိုင်အမာယုံကြည်နေပေမဲ့ဘယ်အစီအစဉ်နဲ့လုပ်မှလဲဆိုတာကိုတော့တိတိကျကျထုတ်ပေါ်မပြောဆိုခဲ့ပါဘူး။ဥရောပသုံးနိုင်ငံသတင်းတပတ်ကြားခီးထွက်နေတဲ့ဒေါ်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်နောက်ဆုံးခီးတစ်ထောက်ဖြစ်တဲ့ဗြိတိန်နိုင်ငံကိုရောက်ရှိနေပါတယ်။ဒေါ်ဆန်းစုကြည်ကတောက်ကြံနေမှာဗြိတိန်ဘုရင်မကြီးနဲ့တွေ့ဆုံခဲ့တယ်လို့အင်းရှိမင်းသားနဲ့လည်းတီချာတွေ့ဆုံတာဖြစ်ပြီးတနင်္လာနေ့ကျရင်တော့လန်ဒန်မြို့တော်ရဲ့အထင်ကြီးကဂုံလူဆောင်စုတစ်ခုဖြစ်တဲ့ Freedom of the City of London စုကိုလက်ခံရယူမှာဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ပတ်သက်တဲ့သတင်းအမှားတွေအွန်လိုင်းပေါ်မှာဖြန့်နေသူတွေထဲမှာတမရော်အဖွဲ့အစည်းတွေပါဝင်နေသလားဆိုပြီး NLD အကြီးအကဲတယောက်ကဒီဖြစ်တဲ့တန်တရားနဲ့ပြောကြားခဲ့တာကိုတက်မတော်ဘက်ကနေပြင်းပြင်းထန်ထန်ပြန်ပြီးတုံ့ပြန်ခဲ့ပါလေ။တန်တရားစိတ်နဲ့တက်မတော်ပေါ်မှာထဲ့သွင်းပုတ်ခတ်ပြောဆိုမှုတွေဟာတက်မတော်ရဲ့ဂုံတိတ်ခါကိုများစွာထိကြိုက်စေတယ်လို့လည်းပြောပါရယ်။အလားတူပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအသေးပြည့်စင်နိုင်တဲ့စာသားတွေ Facebook လူမှုကွန်ရက်ပေါ်မှာရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ NLD သူတေသနအဖွဲ့အတွင်းမှုဦးမျိုးရန်အောင်တိန်ကိုရန်ကုန်ဒုတက်နယ်မှုကတရားစွဲဆိုပြီးထောင်ဒဏ်6လချခဲ့ပူပါရယ်။ အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတွေကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုမအောင်မြင်တဲ့လုံခြုံမှုတွေနဲ့လုံခြုံဖို့စူးစမ်းခဲ့တယ်လို့မြောက်ကိုရီးယားအစိုးရကတောက်ကြားနေမှာဆက်ဆွဲလိုက်ပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုမြတ်မွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဂျိုနာကမ်မင်းဖြစ်ပါတယ် VOA ရဲ့စနေနေ့မနေ့အစီအစဉ်တွေကိုလိုင်းလုံးမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါတော်ရရှိမြန်နေတကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးဒီနေ့ဖြစ်ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.